Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အစံကနေ2018ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ32.40.49ရာခိုင်နှုန်းတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်စမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုကိုဆံမဝင်တဲ့အတူကြီးညာပေးမှာပါAmerican သမ္မတဒေါ်နယ်ထရမ့်ဟာမြောက်ကိုရီးယားပေါ်မှာပြင်းပြင်းထန်ထန်ဝေဖန်နေမှုတွေကိုမလုပ်တော့ဘဲပြဿနာကိုဖြေလျောင်ဖြေရှင်းဖို့နဲ့အကောင့်ဘက်ကရှုမြင်ပြီးတော့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လုံနေတဲ့ဒုက္ခသည်တွေရဲ့ဆင်းရဲကို UNHCR ကကောက်ယူနေရမှာတုံးပုံတစ်ပုံဟာအထူးစောင့်ရှောက်မှုပေးဖို့လိုအပ်နေတယ်လို့ပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီ။
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းအဲ့ဒီစောစောကဒီ UNHCR ကဒုက္ခသည်ဆင်းရဲနဲ့ပတ်သက်ပြီးတော့သူတို့ကောက်ယူပုံတွေနဲ့အကြောင်းကိုအသေးစိတ်တင်ပြပေးဖို့ရှိပါတယ်။ဒါ့အပြင်မတသေးခင်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကိုတွားရောက်ခဲ့တဲ့ American အစိုးရတန်ကိုစလေအဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့အဖွဲ့ကိုဦးဆောင်ခဲ့တဲ့ American ယာယီလက်ထောက်နိုင်ငံသားဝင်ကြီး Simon Henshaw က
We urge the Burmese government to act to restore the rule of law, protect local populations, investigate alleged human
rights. American နိုင်ငံသားဌာနမှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကိုဘာတွေတိုက်တွန်းသွားတယ်လဲဆိုတာကိုတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကို Talking News တက်နဲ့ဦးဆက်မှုတွေတို့ကပြောပြပါအောင်ရှင
်။American သမ္မတ Donald Trump ဟာမြောက်ကိုရီးယားပေါ်မှာပြင်းပြင်းထန်ထန်ဝေဖန်မှုတွေမလုပ်တော့ပါဘူး။အဲ့လိုပြောကြမယ့်အစားတောင်ကိုရီးယားမှာပြောကြတဲ့မင်းကွန်းထဲမှာတော့ပြဿနာပြေလည်အောင်ဖြေရှင်းဖို့နဲ့အကောင့်ဘက်ကရှုမြင်ပြီးပြောကြခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုပြဿနာနဲ့ပတ်သက်ပြီးနောက်ဆုံးမှာတော့ပြေလည်မှုရသွားမယ်လို့သူယုံကြည်ကြောင်းပြောကြခဲ့တာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တနေ့လုံးတွေ့ဆုံဆွေးနွေးပြီးဆိုးမြုံမှလူမှုကိုပြောကြရမှာတော့သမ္မတထရမ့်ကကိုရီးယားကျွန်းဆွယ်ဒေသရင်းမြင့်တက်နေတဲ့တင်းမာမှုတွေပြေလျော့စေဖို့အတွက်တန်တမန်နီးလန်းနဲ့တိုးတက်အောင်လှုပ်ဆောင်နှိုင်းခဲ့တယ်လို့ပြောပါတယ်။ဒေသရင်းလွတ်လပ်မှုနဲ့ငြိမ်းချမ်းမှုတွေတိုးတက်လာစေဖို့အတွက်နှစ်နိုင်ငံအထူးတကလက်တွဲလှုပ်ဆောင်မှုတွေနဲ့ပြသနိုင်ကြောင်းလည်းနိုင်ငံတော်များစွာစာပွဲမှာပြောကြားခဲ့တာပါ။တောင်ကိုရီးယားနိုင်ငံဟာချင်းချမှုခံရပေမဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ကြားကာလကြာရှည်စွာမဟာမိတ်ဖြစ်နေမှုကလည်းမြောက်ကိုရီးယားဘက်ကရန်ဆမှုတွေရက်ဆဲလာအောင်လုပ်နိုင်မှာဖြစ်တဲ့အပြင်နျူကလ িয়ার နဲ့ကင်းမဲ့ဆုံးဖြစ်လာရေးမြောက်ကိုရီးယားဘက်ကဆွေးနွေးလာအောင်ဆောင်ရွက်နိုင်မှာဖြစ်ကြောင်းနဲ့ကိုရီးယားကျွန်းဆွယ်မှာစစ်ပွဲတွေထပ်ပြီးဖြစ်မလာစေရဘူးလို့သမ္မတမွန်ဂျေအင်းကပြောပါတယ်။သမ္မတထရမ့်ကအရင်မြောက်ကိုရီးယားကိုနျူကလ িয়ার ရေးပြေးလဲဖို့ဆွေးနွေးခိုင်းနေတာဟာအချိန်ဖြုန်းနေတာတခုလို့သူ့ Twitter မှာရေးခဲ့တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးကြားအပြန်အလှန်ပြင်းပြင်းထန်ထန်ပြောဆိုနေမှုတွေကြောင့်ကိုရီးယားကျွန်းဆွယ်ဒေသမှာနျူကလ িয়ার ဆိုင်ရာထိတဲ့ရင်ဆိုင်မှုတွေဖြစ်လာတော့မလားဆိုပြီးစိုးရိမ်မှုတွေကိုတိုးလာစေတာဖြစ်ပါတယ်။သမ္မတနှစ်ဦးပူးတွဲချင်းပါတဲ့ဒန်းစာရှင်းလင်းပွဲမှာတော့မြောက်ကိုရီးယားကအာနာရှင်ကင်ဂျွန်အုန်းကိုငွေကြေးအရာရောလက်နက်အရာပါပံ့ပိုးကူညီမဲ့ဘယ်နိုင်ငံမှကိုမဆိုလက်မခံနိုင်ကြောင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပတ်ထင်းတဲ့ဒုံးကြီးအစီအစဉ်တွေကကဘာကြီးတစ်ခုလုံးအတွက်ချိန်ချောက်မှုကြီးဖြစ်နေတယ်လို့ပြောကြခဲ့တာပါ
။နိုင်ငံအတွင်းတင်းကျပ်တဲ့တနက်ကန်ဆောင်မှုဥတွေကTexas ပြည်နယ်ဖျားရှိခိုးကြောင်းမှာလူ26ဦးအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်ခဲ့သူကိုကာကွယ်ဟန်တားနိုင်မှာမဟုတ်တဲ့အကြောင်းတနတ်သမားကိုလမ်းဘေးကနေခုခံတိုက်ခိုက်သူတဦးကသာဟန်တားနိုင်ခဲ့တာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်တနတ်ဝယ်ယူသူတွေအပေါ်စီစစ်မှုတွေတွန်းမြင့်ပြုလုပ်နေမယ်ဆိုရင်ဒီတနတ်သမားကကားထဲကနေထွက်ပြီးတော့ထိမှန်အောင်ခုခံပြစ်ခတ်တဲ့ရဲရင်နဲ့သူတယောက်ထွက်ပေါ်လာမှာမဟုတ်ဘူးလို့အာရှ၅နိုင်ငံခီးစဉ်တွင်တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအင်ကာနေမှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတရင်ငါးပတ်အတွင်းဒုတိယအကြိမ်မြောက်လူတွေအစုလိုက်အပြုံလိုက်ပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်တနက်ကင်ဆောင်မှုပေါ်ထိန်းချုပ်တဲ့မူဝါဒတစ်ခုခုများစဉ်းစားထားပါသလားဆိုပြီးတော့သမ္မတကိုမေးမြန်းခဲ့ရမှာကျွန်တော်တို့နိုင်ငံမှာတနက်ကင်ဆောင်မှုပေါ်အတင်းကျပ်ဆုံးထားတဲ့ပြည်နယ်ဟာချီကာဂိုဖြစ်ပါတယ်။ပြီးတော့လုံးဝကိုအောင်မြင်မှုမရပဲအဆိုးဆုံးဖြစ်နေတာကလည်းချီကာဂိုပါပဲလို့မစ္စတာထရမ့်ကပြောဆိုခဲ့ပါတယ်။မိမထားတင်တာကတက်ကဆက်ပြည်နယ်ကဖြစ်ရအတွင်းတနတ်သမားကိုခုခံပြစ်ခတ်တဲ့သူမှာတနတ်တလက်ဓမ္မမို့ရင်ရိုင်ဖယ်တလက်သာသူ့မှာမရှိခဲ့ရင်ခင်ဗျားတို့ဒီထက်အများကြီးပိုဆိုးတဲ့အခြေအနေအကြောင်းပြောနေရပါလိမ့်မယ်လို့လည်းသမရကပြောကြားလိုက်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကပုဂ္ဂလိကရုပ်သံလွှင့်ဌာနတစ်ခုဖြစ်တဲ့ရှမ်ရှာရဲ့ဌာနချုပ်တွေကိုအင်ကာနီကတနတ်နေရောဘုံခွဲပြီးပါတိုက်ခိုက်ခဲ့တဲ့အတွက်အ အနည်းဆုံး၄ယောက်တိတ်ဆုံးခဲ့တယ်လို့လူ20ကျော်နဲ့ဒဏ်ရာတွေရရှိခဲ့ပါတယ်။ရှမ်းရှက် TV သတင်းဌာနတိုက်ခိုက်မှုကိုသူတို့စီစဉ်တာလို့ IS တူကြအဖွဲ့ကအကြေညာလိုက်ပါတယ်။မနက်ခင်းပိုင်းမှာတိုက်ခိုက်ခဲ့တာဖြစ်ပြီးပထမအသေးခံပုံးခွဲခဲ့ပြီးမှအဆောက်အဦကိုဝင်စီးတာဖြစ်မယ်လို့တန်လျာဖြစ်ရကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ဝင်ရောက်တိုက်ခိုက်သူတွေကိုအာဖဂန်လုံခြုံရေးတပ်တွေကတနက်နေ့ပစ်ခတ်ပြီးမချေမုန်းခင်မှာပဲနောက်ထပ်ပောက်ကွဲတံ၃ခုကိုပါထပ်ပြီးကြားခဲ့ရတာဖြစ်ပါတယ်။
ရီမင်တပုန်တွေကစော်ဒီလေစိတ်ကိုမီဇိုင်းတုံးနဲ့တိုက်ခတ်မှုပြုလုပ်ခဲ့ပြီးတဲ့နောက်အီရန်ဟာစော်ဒီအာရေဗီယားကိုတိုက်ရိုက်စီးရေးရရန်လိုတိုက်ခတ်မှုပြုလုပ်နေပြီဆိုပြီးတော့စော်ဒီအင်ရှိမင်းသားရဲ့ပြောကြားချက်ကိုအီရန်ကငြင်းဆိုလိုက်ပါတယ်။ဒီဆွဆွဲချက်ဟာလက်တွေ့ဖြစ်ရတဲ့ဖီလာဆန့်ကျင်နေပြီးအန်ဒီရဲလည်းကြီးမားပါတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်နဲ့အင်္ဂါနေ့စကားပြောဆိုချိန်မှာအီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရစ်ကပြောကြားလိုက်ပါတယ်။စော်ဒီနီယန်ဆော်ဒီနိုင်ငံရဲ့ King Khalid International လေစိတ်ကိုပစ်ခတ်ခဲ့တဲ့မစ္စတာဒုံးကိုအင်္ဂါနေ့ကကြားဖြတ်ဖြစ်စည်းလိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံရဲ့ဝန်ကြီး Boris Johnson နဲ့စောစောပိုင်းစကားပြောဆိုတဲ့နေရာမှာပြိုင်ဘက်နိုင်ငံရဲ့လုံရက်ဟာစစ်ကျင်ရန်ရောက်တဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ဆော်ဒီအင်ရှိမင်းသား Mohammed bin Salman ကစွပ်စွဲပြောဆိုခဲ့ပါတယ်။လေစိတ်ကိုတိုက်ခိုက်ဖို့အတွက်ဟူသီတပုန်တွေကိုမစ္စတာဒုံးပြန်နေအီရန်ကထောက်ပံ့ပေးခဲ့တယ်လို့ဆော်ဒီအာရေဗီယားနိုင်ငံကစွပ်စွဲပါတယ်။အီရန်ကလည်းတပုန်တွေကိုလက်နဲ့ထောက်ပံ့နေဆိုတာမဟုတ်မှန်ကြောင်းညင်းဆိုလိုက်တယ်လို့တိုက်ခိုက်မှုနဲ့ဘာမှပတ်သက်မှုမရှိတဲ့အကြောင်းပြောပါတယ်ခင်ဗျာ
UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3 ညလိုင်းဒိုမီတာ48 kHz 618.5 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံနေပေးနေပါတယ်ရှင
်။ EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးပြီးခိုလုံနေတဲ့ဒုက္ခသည်တွေရဲ့မိသားစုစင်ပထမအထုပ်ကောက်ယူရရှိတဲ့အချက်လက်တွေအရမိသားစုအားလုံးရဲ့သုံးပုံတစ်ပုံဟာအထူးဆောင်ရှောက်မှုပေးဖို့အတွက်လိုအပ်နေတဲ့အားနည်းချို့တဲ့တဲ့မိသားစုတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောဆိုလိုက်ပါတယ်။ဒီရိုဟင်ဂျာဒုက္ခသည်မိသားစုစင်ကိုပထမအထုပ်ကောက်ယူမှုမှာမိသားစု32,000ကျော်ဖြစ်တဲ့လူပေါင်း9သိန်းကျော်ရဲ့ဆင်းရဲတွေကိုကောက်ယူပြီးစီးသွားတာပါဒီမီတာစုတွေကသုံးပုံတစ်ပုံဟာဒုက္ခသည်စခန်းတွေမှာမဖြစ်စလောက်ထောက်ပံ့မှုနဲ့မိခင်တယောက်ထက်ကမိသားစုတစ်စုလုံးစောင့်ရှောက်နေရတဲ့မိသားစုက14ရာခိုင်နှုန်းရှိပါတယ်မတန်မဆွမ်းဖြစ်တာဒါမှမဟုတ်ကျန်းမာရေးအခြေအနေဆိုးဝါးနေသူတွေလည်းရှိပါတယ်အသက်ကြီးသူတွေမိဘအုပ်ထိန်သူမဲ့တဲ့ကလေးတွေမိဘနဲ့ကွဲကွာတဲ့ကလေးတွေရှိတယ်လို့မောင်နှမချင်းစောင့်ရှောက်နေရတဲ့ကလေးငယ်တွေလည်းရှိပါတယ်အခုကောက်ယူထားတဲ့မိသားစုစင်ရဆုစုပေါင်းဦးရ54ရာခိုင်နှုန်းအမျိုးသမီးက52ရာခိုင်နှုန်းရှိပါတယ
်။ပြင်သစ်နိုင်ငံရဲ့ဥရောပနဲ့နိုင်ငံသားကြီးရာဝန်ကြီးရှောင်ရီဖ်လီဒရိုင်းကမြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုဝင်ဘာလ6ရက်နေ့မနေ့ပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်အကြမ်းဖက်မှုတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အခြေအနေတွေပေါ်ပြင်သစ်ကအလွန်စိုးရိမ်မကင်ဖြစ်ရတဲ့အကြောင်းပြောဆိုခဲ့တယ်လို့ပြင်သစ်နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာလူညုံရေးတပ်ဖွဲ့တွေအနေနဲ့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့လေပြင်သစ်နိုင်ငံရေးဝန်ကြီးကတောင်းဆိုခဲ့တဲ့အကြောင်းကြေညာချက်မှာဖော်ပြထားတယ်လို့ခွဲခြားဆက်ဆံမှုတွေမပြုလုပ်ဖို့နဲ့အရက်သားတွေနဲ့သူတို့ရဲ့ပစ္စည်းဥစ္စာတွေကိုအကာအကွယ်ပေးကြဖို့လေပြောကြားခဲ့ပါတယ်။အမြန်ဆုံးဒေတာတွင်လုံခြုံမှုပြန်လည်ရရှိဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးရမှာအတားအဆီးမရှိစေဖို့သတင်းမီဒီယာတွေလွတ်လပ်စွာသတင်းယူခွင့်ပြုဖို့စတာတွေကိုလည်းတောင်းဆိုခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံအစိုးရဟာဒုက္ခသည်တွေပြန်လည်အခြေချနေထိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးရစတာတွေကိုကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းအောက်တိုဘာလ12ရက်နေ့ကဒေါအောင်ဆန်းစုကြည်ရဲ့ကြေညာပြောဆိုချက်ကိုပြည်ထောင်နိုင်ငံကထောက်ခံတဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းနေမှုကိုပြင်သစ်နိုင်ငံကထောက်ခံတဲ့အကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးကထပ်လောင်းပြောကြားခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။အာဆီယံ၈ချောင်းအရှနိုင်ငံများအသင်းရဲ့32ချိန်မြောက်ထိပ်သီးဆွေးနွေးပွဲနဲ့တခြားသက်ဆိုင်ရာဆွေးနွေးပွဲတွေကိုနိုဗ ెంబ ာ10ရက်က14ရက်အထိဖိလစ်ပိုင်မှာကျင်းပမှာမို့လုံခြုံရေးဆိုင်တဲ့ပြင်ဆင်မှုတွေကိုအထူးလှုပ်ဆောင်နေပါတယ်။လုံခြုံရေးဆိုင်အပြည့်အဝတက်လက်ချက်တွေကိုဒီကနေ့ကစပြီးလှုပ်ဆောင်နေတာပါ။ဖိလစ်ပိုင်မျိုးသားရဲတပ်ဖွဲ့ညွှန်ကြားမှုချုပ်ကနိုဗ ెంబర్ 10ရက်က15ရက်နေ့ထိလုံခြုံရေးဆိုင်ရာတွေကိုအမြင့်ဆုံးဆောင်ရွက်သွားမယ်လို့ပြောပါတယ်။ဖိလစ်ပိုင်ရဲတပ်ဖွဲ့ဝင်တွေအတွက်အထူးနှိုးကြမှုနဲ့တက်လက်မှုတွေအပြည့်အဝလုပ်ထားတဲ့အတွက်ကြောင့်ဘယ်သူမှလည်းဝင်ခွင့်မရပါဘူး။
from Washington, the voice of America, VOA.
ဆက်လက်ပြီးတော့သတင်းထွားတွေကိုတင်ဆက်မှာပါ Bangladesh ဘက်ခြမ်းမှာခိုးလုံနေတဲ့ Rohingya ဒုက္ခသည်စခန်းတွေရဲ့အခြေအနေဟာအလွန်တုန်လှုပ်စရာကောင်းကြောင်းကိုရိုင်းသွားရောက်ကြည့်ရှုခဲ့တဲ့လက်ထောက်နိုင်ငံသားဝင်ကြီး Simon Hanshaw ကမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ Rohingya ဒုက္ခသည်အရေးနဲ့ပတ်သက်လို့အောက်တိုဘာလ29ရက်နေ့ကနေနိုဝင်ဘာလ4ရက်နေ့အထိ6ရက်ကြာခရီးစဉ်အဖြစ်မြန်မာနဲ့ Bangladesh နှစ်နိုင်ငံကိုသွားရောက်ခဲ့တဲ့ American အစိုးရတန်ကိုယ်စားလှယ်အဖွဲ့ရဲ့အတွေ့အကြုံတွေကိုမနေ့က Washington DC American နိုင်ငံသားရေးဌာနမှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသူကဒီ American ပြည်ထောင်စုလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံသားဝင်ကြီး Simon Hanshaw ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံခီးစဉ်အတွင်းမှာအစိုးရအစင်းမြင့်ရရှိရေးတွေရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ Rohingya နဲ့ရခိုင်တိုင်းဒေသခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံဆွေးနွေးခဲ့တဲ့အပြင်စစ်တွေမျိုးကအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့စခန်းနဲ့အကြမ်းဖက်မှုတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ကြည့်ရှုခဲ့တယ်လို့ Mr. Hanshaw ကသတင်းထောက်တွေကိုအခုလိုပြောပါတယ်
။ We urge the Burmese government to act to restore the rule of law, protect local populations,investigate alleged human
rights. မြန်မာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ဆောင်ဖို့ဒေသခံလူတွေကိုအကာအကွယ်ပေးဖို့လူအခွင့်အရေးကျူးလွန်ချိုးဖောက်သူတွေကိုစုံစမ်းစစ်ဆေးဖို့နဲ့ပြည်မှုကျူးလွန်သူတွေကိုအရေးယူဖို့ကျွန်တော်တို့တိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေကိုပြန်ခေါ်ဖို့မြန်မာအစိုးရရဲ့အစီအစဉ်တွေကိုကျွန်တော်တို့ကြိုဆိုလိုက်ပြီးဒီအစီအစဉ်တွေကိုအများဆုံးအကောင်အထည်ဖော်ဖို့လည်းတိုက်တွန်းပါတယ်။ဒုက္ခသည်တွေသူတို့ရဲ့ကြေးရွာတွေမြေရွာတွေစီဆန္ဒအလျောက်ပြန်နိုင်ဖို့အတွက်လည်းဘေးကင်းလုံခြုံမှုကအရေးကြီးတဲ့အကြောင်းလေးပေးပြောကြားခဲ့ပါတယ
်။ Bangladesh နိုင်ငံခီးစဉ်အတွင်းမှာတော့ Bangladesh အစိုးရအရာရှိတွေ NGO တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ Simon Hanshaw ကပြောပါတယ်။တိုင်းနယ်ချီရှိနေတဲ့ Rohingya ဒုက္ခသည်စခန်းတွေကိုသွားရောက်ကြည့်ရှုခဲ့ချိန်မှာတော့သူ့အနေနဲ့အလွန်တုန်လှုပ်ခဲ့ရကြောင်းသတင်းထောက်တွေကခုလိုပြောပါတယ
်။ What we saw in the camps was shocking.The scale of the refugee crisis is immense. More than 600,000 people displaced from their homes since August 25th. The conditions are tough.
People are struggling. ကျွန်တော်စကန်ဒီမှာတွေ့ရတာကတုံ့လုံ၆ချားကြပါပဲ။ဒုက္ခသည်တွေရဲ့ပြည်ပခအတိုင်းတာကတိတ်ကိုကြီးမားလာပါတယ်။ဩဂုတ်လ25ရက်နေ့ကစလို့လူပေါင်း6သိန်းကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။အခြေအနေတွေကတိတ်ဆိုးရပါတယ်။လူတွေအတိတ်ဒုက္ခကြောက်ကြပါတယ်။ဒုက္ခသည်အများပြားဟာသူတို့ရွာတွေကိုမိရှို့ခံခဲ့ရတာသူတို့ရဲ့မိသားစုဝင်တွေမျက်စိအောက်မှာအသက်ခံခဲ့ရတာကိုငိုပြီးတော့ပြောပြခဲ့ကြတာကြားတော့တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်သူတို့ကထွက်ပြေးစဉ်တနက်နေ့ပြစ်ခံခဲ့ရတာကိုပြောပြကြပါတယ်အခုလိုလူတွေစိတ်တောကတွေရောက်ခဲ့ကြပေမဲ့အများပြားဟာမြန်မာနိုင်ငံနဲ့သူတို့အိမ်တွေကိုပဲပြန်ကျင်ကြတယ်လို့ပြောကြပါတယ်ဒါပေမဲ့ဘေးအန္တရာယ်ကင်းဖို့အသက်မခံရဖို့အာမခံချက်တွေလိုကြပါတယ်
ကမ္ဘာပေါ်မှာနိုင်ငံမဲ့သူအရေးအတွက်အများဆုံးဖြစ်လာတဲ့ Rohingya ဒုက္ခသည်အရေးနဲ့ပတ်သက်လို့အရေးပေါ်အကူအညီတွေပေးနေတဲ့ Bangladesh အစိုးရနဲ့ပြည်သူတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့ ICRC နိုင်ငံတကာချက်ချင်းတွေအတင်းကြီးကိုလည်း American ကကျေးဇူးအထူးတင်ရှိကြောင်း Mr. Hanshaw ကပြောပါတယ်။ Rohingya ဒုက္ခသည်6သိန်းကျော်နှစ်လအတွင်းရောက်ရှိလာတဲ့အတွက် Bangladesh ကတာဝန်ယူစောင့်ရှောက်ထားရမှာနိုင်ငံတကာရဲ့အကူအညီတွေတဲ့ American ကဒေါ်လာ104သန်းနဲ့အများဆုံးထည့်ဝင်တဲ့နိုင်ငံတွေအနေနဲ့ပါဝင်ခဲ့ပြီးဆက်လက်ပြီးတော့လည်းကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့ Mr. Hanshaw ကအခုလိုပြောပါတယ
် But the situation requires a lot more work. The US was one of the first to pledge funds to support international organizations in the crisis and our commitment has been followed by generous contributions.
ချင်းနေကလွတ်ဆောင်စရာတွေအများကြီးကျန်ရှိနေပါသေးတယ်။ပြည်ပခအတွင်းနိုင်ငံတကာလူ့အဖွဲ့အစည်းတွေကိုအရေးပေါ်အကူအညီတွေပေးရမှာ American ပြည်ထောင်စုကပထမဦးဆုံးပေးခဲ့တဲ့နိုင်ငံတွေအနေနဲ့ပါဝင်ပါတယ်။ American ကပေးထားတဲ့ဂရီအတိုင်းအလှူငွေကိုလည်းတခြားနိုင်ငံတွေနည်းတူထည့်ဝင်ခဲ့ပါတယ်။ဒါပေမဲ့အလူငွေအများကြီးလိုအပ်နေပါသေးတယ်။ပြည်ပခန့်တန်းခံရတဲ့လူတွေကိုအကူအညီပေးဖို့အမေရိကန်ကတန်တိတ်ထန်ချမှတ်ထားပါတယ်။အလားတူပဲဒေတာတွင်းကရှိတဲ့တခြားနိုင်ငံတွေကိုလည်းတိုက်တွန်းပါတယ်။
American တန်ကိုယ်စားလှယ်အဖွဲ့ကိုယာယီလက်ထောက်နိုင်ငံသားဝင်ကြီး Mr. Hanshaw ကဥဆောင်ခဲ့ပြီးတော့သူနဲ့အတူ Democracy လူ့အခွင့်အရေးနဲ့အလုတ်ကိုင်ဆိုင်ရာ Bureau ဒုလက်ထောက်ဝင်ကြီး Scott Busby တောင်နဲ့ဗဟိုအာရှဒေသရေးရာဌာနယာယီဒုလက်ထောက်ဝန်ကြီး Tom Vester နဲ့အရှေ့အာရှနဲ့ Pacific ရေးရာဘူရိုညွှန်ကြားရေးမှူး Patricia Monhani တို့လည်းလိုက်ပါသွားခဲ့တာဖြစ်ပါတယ်ရှင် ဆက်လက်ပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတင်ပြရမယ်ဆိုရင်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေအနေနဲ့ဒီ9သိန်းကျော်အတွက်အချက်လက်တွေကိုကောက်ယူပြီးစီးသွားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကပြောကြားလိုက်ပါတယ်။ဒီဒုက္ခသည်တွေထဲမှာ3ပုံ2ပုံလောက်ဟာ NDA ကြရောက်ဖို့လွယ်ကူတဲ့အကာအကွယ်မဲ့တွေဖြစ်နေတာမို့ချက်ချင်းအကူအညီပေးဖို့လိုအပ်နေတယ်လို့လည်းဆိုပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်စုံကိုပြောပြမှာပါ။
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေဆိုင်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာ UNHCR အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ကူညီကယ်ဆယ်ရေးနဲ့နေရင်းပြန်ပို့ရေးဆိုင်ရာကော်မရှင် RRRC တို့ပူးတွဲပြီးကိုတော့ပါလောင်ဒုက္ခသည်စခန်းနဲ့စခန်းသေးကတိုးချက်စခန်းတွေအပြင်အခုတောင်ဘက်ကိုထပ်ပြီးတိုးချက်နေတဲ့ဘလူးခါလီစခန်းတွေမှာတွားရောက်ပြီးကောက်ယူခဲ့ကြတာဖြစ်ပါတယ်။နိုဝင်ဘာလ9ရက်နေ့အထိကောက်ယူတဲ့စည်ရင်းအရဒုက္ခသည်ကစုစုပေါင်း9သိန်းကျော်ရှိနေတယ်လို့စင်းကောက်ယူခဲ့တဲ့ UNHCR အဖွဲ့ပြောခွင့်ရဒူနီယာအစ္စလမ်ခန်းကအင်ကာနေ့ဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါလေ
Going from shelter to shelter, more than 100 UNHCR hired enumerators have so far gathered data on 120,000 families comprising of 517,000 refugees.
တကောင်စီကောက်ယူဖို့ UNHCR ကလူတရာကျော်ကိုငှားလိုက်ပြီးတဲတခုချင်းစီကိုသွားစည်ရင်ကောက်ယူခဲ့တာပါအခုထိတော့အိမ်ထောင်စုပေါင်း3,200မှရှိတဲ့ဒုက္ခသည်ပေါင်း9,800ရဲ့အချက်လက်တွေကိုကောက်ယူနိုင်ခဲ့ပါတယ
်အခုစည်ရင်ကောက်ယူခဲ့သူတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လနှောင်းပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းထွက်ပြေးလာသူတွေရဲ့82ရာခိုင်နှုန်းလောက်ရှိပြီးကျန်လူတွေကတော့အရင်ကတည်းကထွက်ပြေးလာသူတွေဖြစ်ကြောင်းပြောပါတယ်။အများစုဟာမောင်တော်ဒေသကဖြစ်ပြီးဘူးသီးတောင်နဲ့ရသေတောင်ဒေသတွေကနေလာရောက်သူတွေလည်းတွေ့ရတယ်လို့ဆိုပါတယ်။အချက်လက်တွေကို GPS နဲ့ကောက်ယူနိုင်အောင်စီစဉ်ထားပြီးကွန်ပျူတာကွန်ရက်နဲ့မချိတ်ဆက်မိတဲ့နေရာတွေမှာတော့ mobile data ကောက်ယူနိုင်အောင်ဖန်တီးပေးထားတာမို့ UNHCR ဟာလိုအပ်တဲ့အချက်လက်တွေကိုကောက်ယူနိုင်ခဲ့တယ်လို့အမြန်ဆန်းစစ်မှုတွေကိုလည်းလုပ်နိုင်တာပါ။အခုလိုကောက်ယူမှုတွေကနေဒုက္ခသည်3ပုံ2ပုံလောက်ဟာ NDA ကြောက်ဖို့အတွက်လွယ်ကူတဲ့အကာအကွယ်မဲ့တွေဖြစ်နေတာတွေ့ရတယ်လို့ Miss Khan ကပြောပါတယ်
။ As many as 14% are single mothers holding their families together with little support in harsh camp conditions.
ဆလီယာကိုင်းနှုံးကခင်မိုးမရှိတော့တဲ့မိန်းမသားတွေဖြစ်နေပြီးစိုးဝါးလာတဲ့ဒုက္ခသည်စခန်းထဲမှာအထောက်ပံ့သိမ့်မရှိပဲမိသားစုမပြိုကွဲအောင်ကြိုးစားနေရသူတွေပါ။တချို့ကကျမကြီးတိတ်ဆိုးနေတာဒါမှမဟုတ်မတန်မဆွမ်းဖြစ်နေကြပါတယ်။နောက်တကြီးရွယ်အိုတွေဆိုလဲဒုက္ခရောက်လွယ်တဲ့အကာအကွယ်မဲ့သူတွေပါ။ကလေးငယ်က54ရာခိုင်နှုန်းရှိနေပြီးအုတ်ထင်းသူမရှိတဲ့ကလေးတွေမိဘမဲ့တွေဖြစ်နေပြီးတချို့ဆိုသူတို့ထက်ငယ်တဲ့ကလေးတွေကိုပြန်ထိန်းနေရသူတွေပါပါတယ်။အမျိုးသမီးကစုစုပေါင်း52ရာခိုင်နှုန်းရှိနေပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုလွန်ခဲ့တဲ့3လအတွင်းထွက်ပြေးလာသူတွေနဲ့ဒီရင်ကလေးကထွက်ပြေးလာသူတွေထဲမှာဒီလိုအကာအကွယ်မဲ့ဖြစ်နေတဲ့ဒုက္ခသည်က3ပုံ2ပုံရှိနေပြီးသူတို့အတွက်အထူးအကူအညီတွေချက်ချင်းပေးဖို့လိုအပ်တယ်လို့လည်း Miss Khan ကပြောပါတယ်။အင်ကာနေ့အထိမြန်မာနိုင်ငံကနေထွက်ပြေးလာခဲ့သူပေါင်း6သိန်းကျော်နေပြီလို့ IOM အဖွဲ့ပြောခွင့်ရ Joe Millman ကပြောပါတယ်။
As of this morning, Tuesday morning, 2750 Rohingya refugees
မြန်မာလခုနှစ်ရဲ့မနေ့ကထိ3ရက်တာကာလအတွင်းကောက်ဆက်ပဇားကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းက2250ရှိပါတယ်။ဩဂုတ်လ25ရက်နေ့ကနေစပြီးတော့ဒီကိုရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်းဟာအခုဆိုလို့ရှိရင် 63,100 ရှိသွားပြီဖြစ်ပါတယ်။အဲ့ဒီမှာရောက်နေတဲ့ IOM အဖွဲ့ကိုယ်စားလှယ်ပြောပြချက်အရနေဆက်နဲ့ဝေးပြီးတော့မြန်မာနိုင်ငံထဲမှာပိတ်မိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုကောက်ဆက်ပဇားဒေသကိုဘေးကင်းစွာနဲ့ရောက်ရှိလာကြတယ်လို့သိရပါတယ်။မြန်မာလ2ရက်ကနေပြီးတော့6ရက်နေ့ထိဘလော့ကာလီဒေတာကိုရောက်လာကြတဲ့ဒုက္ခသည်ပေါင်းက4500လောက်ရှိပါတယ်။အဲ့ဒီဒေတာမှာမိသားစု15000လောက်အတွက်အိမ်နေနေရချထားပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကို IOM ဖွဲ့ကကူညီနေပါတယ
်။ RRRC နဲ့ UNHCR တို့ဟာလမ်းမဲ့သတင်းဘတ်တွေမှာတောင်ပိုင်းကတက်ကနက်အထိဆက်သွားပြီးစီးရင်ကောက်ယူမှလည်းဖြစ်ပါတယ်။အခုလိုစီးရင်ကောက်ယူမှုကို RRRC ကဒုက္ခသည်တွေကိုမိသားစုလိုက်ကောက်ယူနေခြင်းမှာပဲဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးနဲ့ passport ဌာနက biometric ကိုဇီဝနည်းပညာနဲ့အချက်လက်တွေကိုတဦးချင်းစီလိုက်ကောက်ယူနေတာဖြစ်ပါတယ်။
ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။အစိုးရညီညွတ်ရေးကော်မရှင်နဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့အောက်တိုဘာလ10ရက်ဒီကနေ့တွေ့ဆုံပွဲမှာ MCA အပြည့်ရဲ့စာချုပ်ကို UNFC ကလက်မှတ်ထိုးနိုင်ခြင်းရှိတယ်လို့အစိုးရဘက်ကအကောင်းမြင်မျှော်လင့်နေပေမဲ့ UNFC ဘက်ကတော့စိန်ခေါ်မှုတွေဆက်ပြီးရှိနေသေးတယ်လို့ပြောပါတယ်။ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။ UNFC အဖွဲ့နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ဗိုလ်ဒူးနေရန်ကုန်မြို့ NRPC ညဉ့်ညင်းစင်တာမှာတွေ့ဆုံကြမှာဖြစ်ပါတယ် UNFC အဖွဲ့ကအဆိုပြုတောင်းဆိုထားတဲ့အချက်၈ချက်ကိုအစိုးရကိုယ်စားလှယ်တွေနဲ့15လကြာအောင်ဆွေးနွေးလာခဲ့ကြတာပါနောက်ဆုံး9ကြိမ်မြောက်ဆွေးနွေးပွဲမှာအချက်အလုံးနီးပါးကိုအခြေခံသဘောတူညီမှုတွေရထားတာကြောင့်ဒီကနေ့ဆွေးနွေးပွဲပြီးရင် UNFC က NCA အပြည့်အစုံစာချုပ်မှာလက်မှတ်ထိုးလာနိုင်တယ်လို့အစိုးရညဉ့်ညင်းကော်မရှင်ကမျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအောင်စုကပြောပါတယ်
ကျွန်တော်တို့က UNFC နဲ့ group ပြင်ပြထားတဲ့စစ်ချက်ကိုဆွေးနွေးကြတာ15လရှိပြီပေါ့အဲဒီ9ချိန်ရောက်ကြတဲ့ကျွန်တော်ပြအောင်လို့ဆွေးနွေးကြတာပါဆွေးနွေးပြီးတော့အဲဒီမှာသဘောထားရရှိခဲ့ပြီလို့တို့ကလည်းနှစ်ဖက်ကောင်းဆောင်မှုတစ်ဖက်ကလည်းတို့ပြင်ပြမယ်ဘက်ကလည်းပြင်ပြမယ်ပြင်ပြပြီးရင်အခုနောက်ဆုံးအနေနဲ့ပြကြမယ်ပေါ့ဗျာသဘောတူညီချက်ကိုကျွန်တော်အပြန်ပြီးရထားပြီလေအဲ့ဒါမှကျွန်တော်တို့အစီလက်မှတ်ထိုးမဲ့ချက်လောက်ကြည့်ရအောင်ကျွန်တော်တို့ဒါနောက်ဆုံးဒီအစ်တချင်းနေမယ်လို့ကျွန်တော်တို့သဘောတူညီကြကြတာပါကျွန်တော်တို့ကညီညာရေးအတွက်ကို NCA စာချုပ်အရပဲသွားကြမယ်ဆိုတာသူတို့အရင်ဆိုရတဲ့သဘောတူညီစာပြီးသားဖြစ်တယ်ဒီနိုင်ငံကလည်းသူတို့လက်ခံထားတယ်တမတော်လည်းလက်ခံထားတယ်အားဖြစ်တယ်ဒါကြောင့်ကျွန်တော်တို့ energy ဆိုရနေနဲ့လေသူတို့သဘောတူညီခါကြတဲ့လမ်းကြောင်းအတိုင်းကိုကျွန်တော်တို့လည်းဆက်လျှောက်တာပဲ
ပြီးခဲ့တဲ့နောက်ဆုံးအချိန်ထိညှိနှိုင်းလို့မရသေးတဲ့အချက်ထဲမှာ GMC ခေါ်ပူးတွဲစောင့်ကြည့်ရေးအဖွဲ့တဲ့နိုင်ငံကပုဂ္ဂိုလ်တွေပါဝင်စေခြင်းတဲ့ကိစ္စကိုတက်မတော်နဲ့အစိုးရဘက်ကအခုချိန်ထိလက်မခံသေးတာကြောင့်ဒီတွေ့ဆုံပွဲမှာစိန်ခေါ်မှုတွေဆက်ရှိနေသေးပဲလို့ UNFC ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်အဲ့ဒါတွေ့တဲ့ကိုယ်စားလှယ်တွေပေါ့နော်ပြည်လဲမစွင်တော့လက်တာဖြစ်မပေါ့လေဟုတ်ကြပါ့ကျင်းတဲ့အဆင့်တော့အလုံးတော့မရောက်သေးဘူးဗ
ျဆရာဆရာနောက်ဆုံးအဆင့်မပြေမလည်ဖြစ်တဲ့အချက်ကဘယ်အချက်တွေရှိခဲ့ပါသလဲ
အဲ GMC ကိစ္စမှာGMC ကိစ္စမှာเนาะအတိတ်ကပေါ်ဆောင်မှုရောနောက် GMC ကိုတို့ပြောတတ်တာကတော့နိုင်ငံသားကကိုယ်စလဲလေးပေါ့နော်လိလာသူဒါမှမဟုတ်ရင်ကြံပေးတာအဲ့ဒီပုံစံနဲ့ပေါ့နော်တမီမီနဲ့ပေါင်းဝင်နိုင်ဖို့တို့ကလိုလားတယ်အဲ့ဒီကိစ္စတွေဘယ်ဘက်ဖြစ်ဆုံးနေလဲအဲ့ဒီကိစ္စတွေကြည်လည်မဆိုတော့ဒါလားလာကောင်းမှာပါတို့ကဘာအကြောင်းပြလဲဆိုတော့ဒါတို့ပြည်တွင်းရေးမှာဒီနိုင်ငံတကာကတော့ဟိုမပါဝင်စေခြင်းတဲ့သဘောပေါ့ဗျာနော်တို့ပြန်တော့ဒါနိုင်ငံတကာကအပိတ္တေပါလာနိုင်တော့ပူပြီးတော့ခိုင်မာတာပေါ့လေတို့ကတော့အဲ့ဒါလိုမျိုးနေမှာလေ
ဒါအပြင်တက်မတော်နဲ့ပတ်သက်လို့သူတို့ဘက်ကစိုးရင်ချက်ရှိကြောင်း UNFC ဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ
်ကျွန်တော်တို့ကတော့ဟိုအချိန်ချင်းတွေ့ခဲ့ဘူးတဲ့အပြစ်ချုပ်လေရပေါ့နော်ဟိုတက်မတော်ဘက်ကအနေနဲ့ပေါ့လေသူတို့အကြိုက်ကိုပဲသူတို့ဆွဲနေတယ်ဗျာတစ်ဖက်ကပြောမှဆိုရင်တို့ဘက်ကအနဲတဲ့လူပေါ့ဗျာဆွေရဘက်ကအတာတော့ကိုအနဲတဲ့လူအနေနဲ့ကအတိတ်တည်းတခုခုခိုင်မာဖို့ပေါ့လေဒါတော့သူ့လိုအပ်တယ်ဗျာမဟုတ်ရင်ဒါတော့နောက်ဆုံးမှာတော့အတာတဲ့လူကပြောတော့ကတော့တမျိုးပေါ့ဗျာနော်နောက်တကယ်လောက်တယ်လည်းနောက်တတ်မကြိုက်တော့သူတို့တမျိုးပြန်ပြင်တဲ့ပုံစံမျိုးတွေအတော့လောက်တတ်တဲ့သဘောရှိတယ်လေ
အစိုးရနဲ့ UNFC ကြားဆွေးနွေးနေတဲ့အချက်၈ချက်တွေက9ချိန်မြောက်အထိဆွေးနွေးမှုတွေအတွင်းအချက်၁ကနေ၄အထိနှစ်ဖက်သဘောတူနိုင်ခဲ့ပေမဲ့ကျန်တဲ့အချက်၅ကနေ၈အထိမှာတော့နောက်ဆက်တွဲဆွေးနွေးစရာတွေဆက်ရှိနေသေးပဲလို့ UNFC ဘက်ကပြောပါတယ် UNFC ရဲ့အဆိုပြုချက်၅မှာတော့ညီညာရေးဆွေးနွေးမှုဆိုင်ရာမူပေါင်းနဲ့တပ်ပိုင်းဆိုင်ရာကိစ္စတွေပါဝင်ပြီးတပ်ပိုင်းဆိုင်ရာမှာတက်နေရခြားသားရေးဝေါ်ဟာရဖွင့်ဆိုမှုတွေပါဝင်တာပါပြီးခဲ့တဲ့9ချိန်မြောက်အစည်းအဝေးကိုအောက်တိုဘာ23နဲ့24ရက်နေ့တွေမှာပြုလုပ်ခဲ့ပါတယ် UNFC ကောင်စီထဲမှာဝန်ပြည်ထောင်ပါတီ၊ရခိုင်အမျိုးသားကောင်စီ၊ကရင်ပြည်အမျိုးသားတွတ်တက်ရေးပါတီ၊လာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့အဖွဲ့တွေပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။ဗုဒ္ဓဘုနေ့နေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြမှာပါ။အာရှ၅နိုင်ငံကိုခီးထွက်နေတဲ့ American သမ္မတ Donald Trump ဟာနေရကြတောင်ကိုရီးယားနိုင်ငံခီးစဉ်ကိုဒီကနေ့အဆုံးသတ်မှာဖြစ်ပြီးတရုတ်နိုင်ငံကိုခီးဆက်တော့မှာပါ။မြောက်ကိုရီးယားအရေးအဓိကလွှမ်းမိုးထားတဲ့သမ္မတထရမ့်ရဲ့အာရှခီးစဉ်အတွင်းတောင်ကိုရီးယားပြည်သူလွှတ်တော်မှာဒီကနေ့အထူးမိန့်ခွန်းတစ်ရက်ကိုလည်းပြောကြားဖို့ရှိပါတယ်။ကိုကျော်အောင်လွင်ကအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောက်မှုတွေတိုးမြင့်လာနေတဲ့အခြေအနေတွေကိုရင်ဆိုင်နေရတာကြောင့်
မေရိကန်ပြည်ထောင်စုအနေနဲ့စီးရဲအင်အားကိုအပြည့်အဝအသုံးပြုဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့တုန်းကပဲပြောလိုက်ပါလေ။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအခုလိုပြောခဲ့တာဖြစ်ပြီးနောက်ကိုရီးယားအစိုးရကိုထောက်ပံ့ပေးနေတဲ့နိုင်ငံတွေကိုလည်းသူကအပြစ်တင်ဝေဖန်ခဲ့ပါလေ
။ It is unacceptable that nations would help to arm and finance this increasingly dangerous regime.
အင်မတန်မှအန္တရာယ်ရှိတဲ့အစိုးရအတွက်လက်နက်နဲ့ဗန်ဒါရီအထောက်ပံ့တွေပေးနေကြတဲ့နိုင်ငံတွေကိုလုံးဝလက်မခံနိုင်ပါဘူး။ဒီပြဿနာကိုဝိုင်းဝန်းဖြေရှင်းရင်းမှာစီရေးကလွယ်လို့ဖြစ်နိုင်တဲ့နိုင်ငံတွေအားလုံးကိုအဆုံးပြုလှုပ်ဆောင်နေပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ရေးနဲ့မဟာမိတ်တွေကိုကာကွယ်ပေးရမှာတော့ကမ္ဘာမှာဘယ်သူမှလိုက်မမီနိုင်တဲ့ကျွန်တော်တို့ရဲ့စီရေးစွမ်းဆောင်မှုတွေကိုအပြည့်အဝအသုံးချသွားမှာဖြစ်ပါတယ်
။တောင်ကိုရီးယားမှာရှိနေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သမ္မတထရမ့်မနေ့ကနေ့လယ်သာတူဆခဲ့ပြီးသမ္မတမွန်ဂျေအင်တဲခင်အခမ်းနဲ့နိုင်ငံတော်ညစာစားပွဲကိုသမ္မတထရမ့်နဲ့ဇနီးမနေ့ညကတက်ရောက်ခဲ့ကြပါတယ်။အဲ့ဒီခဏမှာသမ္မတမွန်ဂျေအင်ကတောင်ကိုရီးယားရဲ့ညီညာရေးဟာအချင်းချောက်ခံရတယ်ဆိုပေမဲ့အမေရိကန်နဲ့ကိုရီးယားအကြားမှာရှိတဲ့ရေရှည်မဟာမိတ်ဆက်ဆံရေးကြောင့်အင်ပြည့်အပြည့်ဖြစ်ရတယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆွယ်မှာနောက်တစ်ကြိမ်စစ်ထပ်မဖြစ်စေရဘူးလို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောပါတယ်။သမ္မတထရမ့်ကလည်းမြောက်ကိုရီးယားဘက်ကအလုပ်ဖြစ်မဲ့တွေ့ဆုံဆွေးနွေးမှုကိုလုပ်မယ်ဆိုရင်တကမ္ဘာလုံးအတွက်ကောင်းမဲ့ကိစ္စပဲလို့ပြောပါတယ
်။ I really believe that it makes sense for North Korea.
ဘာလို့ညီတကူထလာအောင်တွစ်ဆုံဆွေးနွေးရေးစပွဲပိုင်းကိုမြောက်ကိုရီးယားလာမယ်ဆိုရင်ဒါကအတိပ္ပယ်ရှိတဲ့လုံရက်တစ်ခုလို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်။ဒီလိုသာလုပ်မယ်ဆိုရင်မြောက်ကိုရီးယားပြည်သူတွေအတွက်သံပါတကဘာလုံးကပြည်သူတွေအတွက်ပါကောင်းမွန်မဲ့လုပ်ရပါ။ဒီလိုလှုပ်ဆောင်တဲ့အခြေအနေတွေကိုလည်းကျွန်တော်တို့မြင်နေရပါတယ်။စောင့်ကြည့်ကြရပါခင်ဗျာ
။မနေ့ကတောင်ကိုရီးယားသမ္မတရဲ့အိမ်ပတ်ဝန်းကျင်တစ်ဝိုက်မှာတော့သမ္မတထရမ့်ကိုထောက်ခံကြိုဆိုကြတဲ့သူတွေရောစစ်ဆန့်ကျင်ရေးဆန္ဒပြသူတွေရောတော်တော်များများစုယုံခဲ့ကြတာပါ55နှစ်အရွယ်ဂျွန်ဆွန်ဤကတော့သမ္မတထရမ့်ကိုထောက်ခံကြောင်းပြသဖို့သမ္မတအင်ရှိတ်ကိုသူရောက်နေတာလို့ဆိုပါတယ
်အဝူရဲ့နိုင်ငံပိုင်ကိုဆွေးနွေ
းသမ္မတထရမ့်ကိုကျွန်တော်ကြိုဆိုဖို့ဒီလိုလာခဲ့တာပါအမေရိကန်ဆိုတာကကိုရီးယားစစ်ပွဲကာလမှာတောင်ကိုရီးယားကိုအကူအညီပေးခဲ့တဲ့ကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံကျွန်တော်တို့နဲ့အတူတိုက်ပွဲဝင်ခဲ့တဲ့တွေးချင်းညီကိုရီးယားနိုင်ငံမှာအခုလဲမြောက်ကိုရီးယားရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့ကျွန်တော်တို့နိုင်ငံကိုသမ္မတထရမ့်ကထောက်ခံအားပေးနေတာပါအဲ့ဒါကြောင့်ဒီကိုလာမဖြစ်မယ်လို့ကျွန်တော်ဆုံးဖြတ်ခဲ့တာ
ပါတောင်ကိုရီးယားသမ္မတရဲ့အိမ်ရှိမှာဆန္ဒပြသူအများစုကအမေရိကန်ကိုအားပေးထောက်ခံကြတဲ့သူတွေပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးနဲ့အပေါင်းပါတွေကိုဘုံကျဲချပါဆိုတဲ့စာတမ်းတွေကိုကန်ဆောင်ထားကြတဲ့သူတွေအမေရိကန်တပ်ဖွဲ့တွေကိုမယုံသိမ်းပါနဲ့ဆိုတဲ့စာတမ်းကန်ထားကြတဲ့သူတွေအများပြားရှိကြသလိုပဲစစ်ဆန့်ကျင်ရေးသမားတချို့လည်းရှိကြပါတယ်အသက်50အရွယ်ကင်ဂျွန်ဟီဆိုတဲ့အမျိုးသမီးကတော့စစ်ကိုမလိုလားတဲ့သူတူဦးပါ။ဟုတ
်ကဲ့ပါ။ဒါကလည်းကမ္ဘာ့တို့ရဲ့
ကမ္ဘာအင်အားအကြီးဆုံးနိုင်ငံကသမရတူဦးနေနဲ့ကမ္ဘာညီညွတ်ရေးကိုလိုလားတယ်ဆိုရင်မြောက်ကိုရီးယားနဲ့အကျွင်းမဲ့ဆွေးနွေးညှိနှိုင်းဖို့လှုပ်ပြတင်ပါတယ်။ကိုရီးယားကျွန်းဆွေမှာစစ်ပွဲမဖြစ်ရအောင်သမရထရမ့်ကိုတောင်းဆိုဖို့လဲကျွန်မဒီကိုလာခဲ့တာပါ
။သမရထရမ့်ဟာဒီကနေ့ပဲတောင်ကိုရီးယားကနေတရုတ်နိုင်ငံကိုခီးဆက်မှာပါ။တရုတ်ပြည်ကမသွားခင်ကိုရီးယားလွှတ်တော်မှာသမရထရမ့်အကြခင်မိန့်ခွန်းပြောဆိုဖို့ရှိပြီးတော့အဲ့ဒီမိန်ကွန်းကမြောက်ကိုရီးယားရေးနဲ့ပတ်သက်လို့ထူးခြားချက်တွေပါမဲ့မိန်ကွန်းလို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နဲ့အမေရိကန်တို့အာရုံစိုက်ပြီးတော့ပြောဆိုကြမယ့်ကိစ္စဟာတိတ်ပြီးတော့အရေးကြီးပါတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကမနေ့တုန်းကပြောပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားအရေးမှာလိုအပ်တဲ့လောက်အလုပ်မလုပ်ဘူးလို့သမ္မတထရမ့်ကဝေဖန်ထားတယ်ဆိုပေမဲ့လည်းတရုတ်သမ္မတရှီကျင်းပင်ဟာတိတ်ပြီးတော့အကူအညီရတဲ့လူလို့သူကဆိုပါတယ်။ဘလောက်အကူအညီရတဲ့သူလဲဆိုတာကိုမကြခင်သိရပါလိမ့်မယ်လို့လည်းသမ္မတထရမ့်ကတောင်ကိုရီးယားနိုင်ငံမျိုးတော်ဆိုးမှာမနေ့တုန်းကပြောခဲ့ပါတယ်။တရုတ်နိုင်ငံဟာသမ္မတထရမ့်ရဲ့တတိယမြောက်ရန်နာမဲ့ခီးစဉ်ဖြစ်ပါတယ်။အဲ့ဒီမှာနှစ်ရက်ကြာနေထိုင်ပြီးတော့ဗီယက်နမ်နိုင်ငံကိုထွက်ခွာပါလိမ့်မယ်။ဗီယက်နမ်ပြီးရင်တော့ဖိလစ်ပိုင်နိုင်ငံကိုခီးဆက်မှာပါ
။ကိုကြောင်အောင်လင်းပြပြသွားပါသွားတာပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုကျမတို့ရေဒီယိုကထုတ်လင်းတဲ့အချိန်နဲ့တပြိုင်နက်တည်း Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းတိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော
့ဥထုံရင်မူရွေးချယ်ဖို့အတွက်ကြီးကြပ်တဲ့ကြီးကြပ်ရေးဖွဲ့ကျွန်တော်လိုက်ပြီးဖွဲ့ပေးနေရပေါ့ဘဘီနီလည်းကမှာကျွန်တော်မျိုးနဲ့မှာမဲဆန္ဒနဲ့နှစ်ခုချီရတဲ့ကြောင့်လို့ကျွန်တော်ကိုယ်သက်ဆိုင်ရာမဲဆန္ဒ
ဒါကတော့မကြခင်ဒီနှစ်အကုန်ပိုင်းတွင်ကျင်းပတော့မဲ့ရက်ချေးအုတ်ထုတ်ရေးဆိုင်ရာရွေးကောက်ပွဲတွေနဲ့ပတ်သက်လို့သောရရှင်ကြီးရဲ့သဘောထားအမြင်တွေကိုဆွေးနွေးတင်ပြထားတဲ့အင်္ဂါနေ့ညဒိုင်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါရရှင်ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စံသားနဲ့ဒေါ်လာတန်တို့ကကောက်နှုတ်တင်ပြမှာပါရှင
်စစ်သွေးကြဗုဒ္ဓဝါဒ militant buddhism အစ်တောင်အရှမှာအရှင်တက်လာခြင်းဆိုတဲ့ခေါင်းစဉ်နဲ့ Saint Andrew Tech တို့ကဒေါက်တာပီတာလာရေးသားထားတဲ့ဆောင်းပါးကို theconservation.com မှာဖတ်ရပါတယ်2000ခုနှစ်တုန်းကမြန်မာနိုင်ငံကထေရဝါဒဘုန်းတော်ကြီးတွေဟာစစ်ဆွေးကိုငြင်းငြမ်းစွာဆန့်ကျင်ဆန္ဒပြခဲ့ရပါတယ်အခုအခါမှာတော့မြန်မာဘုန်းတော်ကြီးတွေဟာငြင်းငြမ်းရေးနဲ့ဘာဝနာပွားများရေးအတွက်အကြမ်းဖက်ရေးလှုံ့ဆော်မှုတွေလုပ်နေတယ်ဆိုတဲ့သတင်းတွေကိုတွေ့လာရပါတယ်ဒီလိုစစ်သွေးကြဗုဒ္ဓဘာသာအရှင်ဝါတက်လာတာမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးတခြားထေရဝါဒနှစ်နိုင်ငံဖြစ်ကြတဲ့ထိုင်းနဲ့ဖိလင်္ကာမှာလည်းအလားတူတွေ့လာရပါတယ်လူဤအဖြစ်ဆိုရင်ဖိလင်္ကာမှာဗုဒ္ဓဘာသာပင်80ရာခိုင်နှုန်းမြန်မာနိုင်ငံမှာ88ရာခိုင်နှုန်းနဲ့ထိုင်းနိုင်ငံမှာ93ရာခိုင်နှုန်းရှိနေတာပါဒီလောက်လူဤနဲ့ဗုဒ္ဓဘာသာအတွက်စိုးရင်စရာမရှိဘူးလို့တချို့ကမြင်ကြမှာဖြစ်ပါတယ်ဒါပေမဲ့စစ်သွေးကြဖုန်တော်ကြီးတွေကတော့ဒီလိုမမြင်ကြပါဘူးဗုဒ္ဓဘာသာပျောက်ပြက်မဲ့အန္တရာယ်ကြုံရတယ်လို့မြင်ကြပါတယ်မွတ်စလင်တွေနဲ့သီလင်္ကာမှာဆိုရင်တမျိုးတွေဟာပြည်တွင်းမှာလူငယ်စုဖြစ်ပေမဲ့ပြည်ပမှာအင်အားကြီးမှရယ်ပြည်ပမှာထောက်ခံမှုတွေအများအပြားရရှိနေတယ်လို့သူတို့ယူဆကြပါတယ်။ဒါကြောင့်ဘာသာတရားကိုခုခံကာကွယ်မဲ့မြင့်မြတ်သောစစ်ပွဲဟာတရားမျှတတဲ့စစ်ပွဲဆိုတဲ့အယူအဆမျိုးသူတို့ယူဆကြပါတယ်။မြန်မာနိုင်ငံမှာလည်းရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတည်ကြူဆရာတော်ကဒီလိုပဲကိုးကားပြောသွားခဲ့တာရှိပါတယ်။အကျံဖက်လူသက်ဖို့လှုံ့ဆော်တာဟာဗုဒ္ဓဘာသာအရာပရာဇိကကံလေးပါမှာပါဝင်ပါတယ်။ယဟန်ဘွားကိုအလိုလျောက်ဆုံးရှုံးပြီးသားဖြစ်သွားနိုင်ပါတယ်။ဒါကြောင့်အကြံဖက်ဖို့တရားရုံးဆိုတာမလုပ်ဘဲလူလူအခမ်းအနားတွေတရားပွဲတွေမှာမွတ်စလင်ဆိုင်တွေမှာဈေးမဝယ်ဖို့မွတ်စလင်တွေကိုဈေးမရောက်ဖို့မွတ်စလင်တွေကိုလက်မထပ်ဖို့စတဲ့တရားတွေနဲ့မွတ်စလင်ဆန့်ကျင်ရေးစကြတွေကိုသွင်းပေးနေကြပါတယ်။စစ်သွေးကြွထေရဝါဒဗုဒ္ဓဘာသာလူမျိုးရေးလူမှုရေးစီးပွားရေးပုံစံတွေနဲ့တွေ့ရမှာဖြစ်ပေမဲ့ဖုန်ကြီးတွေအဖူကတော့ဘာသာရေးကိစ္စဆက်ဆက်ပဲဖြစ်ပါတယ်။လော်ဂီကိစ္စပစ္စည်းဥစ္စာတွေနဲ့ဘာမှမဆိုင်ပါဘူး။သူတို့ရဲ့အဓိကရည်ရွယ်ချက်ဟာမွတ်စလင်တို့ရဲ့ဂျီဟတ်စစ်ပွဲကိုခုခံဆန့်ကျင်မှုပဲဖြစ်ပါတယ်။ဂျီဟတ်စစ်ပွဲဟာအိန္ဒိယနိုင်ငံဘီဟာနဲ့နယ်လန်ဒါမှာဗုဒ္ဓတက္ကသိုလ်ကိုဖြိုဖျက်ခံရတဲ့၁၂ရာစုကနေပြီးဗာမီယန်ဗုဒ္ဓရုပ်ပွားတော်တွေဖျက်ဆီးခံရတဲ့2000တခုနှစ်အထိရာစုနဲ့ချီပြီးကြုံတွေ့လာရတဲ့ဂျီဟတ်ဝါဒီတို့ရဲ့စစ်ပွဲကိုခုခံဖို့ပဲဖြစ်ပါတယ်။ဒီချိန်မျိုးမှာဆမ်မျောဟန်တင်တန်ရဲ့ Clash of Civilization လို့သမိုင်းကိုခပ်ပေါ်ပေါ်သုံးသပ်ထားတဲ့အရေးသားတွေကလည်းငင်းငင်းညာညာတရားအထုတ်နေရမယ့်အချိန်မဟုတ်ဘူး။ပြက်ပြက်သားသားလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်ဆိုတော့စစ်သွေးကြွဖုန်ကြီးတွေရဲ့အမြင်ကိုပုံမခိုင်းပါစေရဲ့လို့ညွှန်သားထားပါခင်ဗျာ
။ဆက်လက်ပြီးတီလီစင်းရဲ့မြန်မာနိုင်ငံခီးစဉ်ဟာရှစ်တောင်အရှမှာထရန့်ပြည်စိတ်ပါဝင်စားမှုပြန်ရှိလာတာကိုကြက်တရရောက်တယ်ဆိုတဲ့ကောင်းကြီးနဲ့ The Hindustani Times သတင်းစာမှာငယ်ချင်းပေါင်းကစ်ကန်ရေးသားတဲ့ဆောင်းပါးကဒီကောက်နှုတ်တင်ပြလိုပါလေ။အရှာချနိုင်ငံခီးစဉ်တစ်စိတ်ပိုင်းဖြစ်ဗီကန်နိုင်ငံဂျာယီဝင်ကြီး Rex Tillerson ဟာမြန်မာနိုင်ငံကိုနိုဝင်ဘာ15ရက်နေ့လာရောက်မှာဖြစ်ပါတယ်။ Tillerson အနေနဲ့လူဝင်ကြဒုက္ခသည်တွေနေရာရင်းကိုအစောဆုံးဘေးကင်းလုံခြုံစွာပြန်နိုင်ရေးအတွက်မြန်မာအစိုးရကိုအဓိကထားဖိအားပေးပွဲရှိပါတယ်။ Tillerson တင်ပြမဲ့ဒုတိယအချက်ကတော့ရပ်ဖြစ်နေစစ်ဖက်ခေါင်းဆောင်ပိုင်းအနေနဲ့နိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်မှုကိုဆက်လက်လှုပ်ဆောင်ဖို့ပဲဖြစ်ပါတယ်။ NLD အစိုးရအနေနဲ့နည်းစဉ်အုပ်ချုပ်ရေးမှာပိုကင်တွယ်နိုင်စွမ်းရှိပြီးလွတ်တော်မှလည်းနေရာအများစုကိုရရှိထားပေမဲ့လို့ပြည်ထရေးကာကွယ်ရေးနှင်ဆက်ရေးရနဲ့ကာလုံတို့ကိုစစ်တပ်ကထိန်းချုပ်ထားတာဖြစ်ပြီးလွတ်တော်ရဲ့နေရာ25ရာခိုင်နှုန်းကိုလည်းယူထားတာဖြစ်ပါတယ်။ဒါကြောင့်တီလက်စင်အနေနဲ့သူ့ရဲ့ခီးစဉ်အတွင်းမှာစူပေးတံပေးစနစ်ကိုကျင့်သုံးပြီးဒီမိုကရေစီရေးနဲ့ရိုဟင်ဂျာရေးဖြစ်ရှိရမှာ Merikanga, Kunibu, Kanama, Pedalu, Mnema Sidapo, Tanka Peso Mudwe, Chama, Nambule, Pionina, Pipari. Tilisin Sunime, Tadia, Chekaro, Tuspim, Yama Sigonsa, Bene, Yakoriaja, Sesae, Mshibu, Surago, Ama Kanje, Yashi, Pipari. Tuansan Suji, Suya, Ninegaro, Merikane, Yama Sesae, Tikai Sibu, Juba Yama. Two soya yin sangi, get some mood we go. Nanganjai winji to uni ne don san sujiha, Josabi, American, who shinin piabu shivare. Dabi melule don san suji piorago, Americana lekamla, lemakambula, suragaro, Sanjiama pide jam, Sambashinga, yeta tavarishim.
Ujazandane, Dolala Danuga, Dinja Gerabashi, a cool nothing yare, Gabadri, Mediarima, Popiani, Nimaning and Sanya, Salma Choku, Gauno, Dinjare, Seasongo, Viewim Yamawa, Yokta, Yetalja, Ni, Yaniki, Season, Imale, Tishu, Api, Nijabarisha, a kuro, Neneki, Inglisa, Dingensa, Seasongo, Nasimbo, Cheyabari, Dolala Dangare, Sabi, Dinsam Havasha.
Take your time.
Pipari, Salung Bangwa, D-A-K-E, Dekka, Yura, Y-O-U-R, Yoga, Thinye, D-I-M-E, Tanga, Cheng, Suro, Squaitunye, Dayai, Devega, Luduga, Chengu, Yurabo. Idiom, Devega, Le, Thim, Quata, Wulu, Suyamaba. Chmarum, Yamama, Lobo, Mulu.
I was told not to rush with my work, so I took my time to finish it, but I did it well. I was told not to rush with my work, so I took my time to finish it, but I did it well. Take your time.
Eragaro, diganimine, Jimpia Gere, Ijim Atome Pipari.
Dolala Dantin said that American thong English sa thingens are seasongo, viewing Yama by Yotan yet the Nilani, Yaniki season like Malay, Jishu Abe Nigarish, Akuro, Godanu season to set the Inga Nina Daya Lila seasongo, Nasin Yaramaba, the seasongo, Tolo Duga, Masumo Piparish.
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးကျူးစွာရဲကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရက်ကြီးအုတ်ချွေမှုများယူကောက်ပွဲနဲ့ပတ်သက်ပါတယ်ဒီအုတ်ချွေရဲ့အစီအစဉ်ရဲ့အခြေခံကြာဆုံးဖြစ်တဲ့ရက်ကြီးအုတ်ချွေမှုများယူကောက်ပွဲတွေဟာလက်ရှိမြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်ဘယ်လောက်ထိအရေးပါသလဲနောက်ဒီယူကောက်ပွဲတွေနဲ့ပတ်သက်ပြီး
င်းလိုက်ပါသူကတော့ Action Committee for Democracy Development ကပါဒီရက်ကြီးကျွန်တော်ဒီအုပ်ချုပ်မှုများရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူနာပြုဆောင်နေသူသူဖြစ်ပါတယ်နောက်တစ်ခုကတော့ဥရအောင်ပါဥရအောင်ကတော့ရန်ကုန်တိုင်းလွှတ်တော်ရဲ့ဒီလွှတ်တော်ကုစည်တူဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးမတ်တင်စာရှင်းလင်းရေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်တင်စာကြားပါလား
ဟုတ်ကဲ့ပါပါ
ဟုတ်ကဲ့မတ်တင်စာရေးအခုပြောမယ်ဆိုရင်ဒီရက်ကြီးအုပ်ချုပ်မှုများရွေးကောက်ပွဲကအရင်တုန်းကသမရဥသိစိတ်လက်ထက်မှာပြုလုပ်ခဲ့တယ်အခုပြောမယ်ဆိုရင်တော့ energy အစိုးရလက်ထက်မှာတပတ်ထောင်ဆုံးချိန်လုပ်မယ်လို့သိရပါတယ်ဒါအပြင်ဒီမတိုင်ခင်မှာလည်းဒီအုပ်ချုပ်မှုများရွေးကောက်ပွဲနဲ့ပတ်သက်လို့ဒီဥပဒေအရပြင်ဆင်ချက်တွေလည်းလုပ်ထားရဲဆိုတော့အရင်လုပ်ခဲ့တဲ့ရွေးကောက်ပွဲဒီရကြီးအုပ်ချုပ်မှုများရွေးကောက်ပွဲတက်ဆိုင်အခုလာမယ့်ရွေးကောက်ပွဲကဘာတွေများထူးထူးခြားခြားပြောင်းလဲသွားတာတွေရှိမလဲခင်ဗျာ
ရကြီးအုပ်ချုပ်ရေးဥပဒေပေါ့နော်ဒီဥပဒေက2019ခုနှစ်ကစတင်ပြီးပြဋ္ဌာန်းတာဒီတစ်ခေါက်ပေါ့2016ခုနှစ်မှာဆိုတတိယအကြိမ်ရောက်ပြင်ဆင်ပြီးဖြစ်တယ်ပေါ့ဒီ2016ခုနှစ်နောက်ဆုံးပြင်ဆင်တဲ့အခါကတော့ပြောရမယ်ဆိုရင်တော့ပြင်ဆင်မှုတည်းကပြင်ဆင်ခဲ့ ဒီလူတွေရဲ့ဘဝပါဝင်မှုနောက်ဒီဒီတို့ဘောတာကိုကောက်ခံမှုတွေလည်းတော့မြင်တွေ့ကြရတယ်ပေါ့နော်ဆိုတော့သူတော်ထဲမှာ၆ခုပိုင်းတွားရောက်ပြီးတော့ဒီလူတို့ကိုစားတော့ဖြစ်စေတဲ့ဥပဒေ ပုံစံတွေဖြစ်အောင်တို့တို့အဲဒီတို့ရဲ့ရတာအစိုးရလက်ထက်မှာကျန်တဲ့ဒီစမှုလို့တဲ့ခါမှာအဲတို့တို့ဘက်ကတိုက်တွန်းချက်တွေကိုလည်းဖြည့်ဆင်းစဉ်းစားတာမျိုးအဲဒါတွေတွေ့ရပါတယ်အဲအဲ့ဒီမှာဆိုရင်အကြောင်းလေးချက်လို့ပြောမယ်ဆိုရင်ငမတိကပါလဲဆိုတော့ရွေးကောက်ပွဲပုံစံပေါ့နော်ဒီတော့ဆိုရင်တို့ဒီအင်အားစုကိုယ်စားလှယ်တွေကနေစိန်မှုရွေးစိန်မှုအမှာစိန်မှုတွေကပဲတိုက်ရိုက်တို့အုပ်စုမ
အလုံးစုံကြီးအမြင်နဲ့ပြည်သူတို့ကိုသိချုပ်ဖို့လက်တံတစ်ခုအနေနဲ့ရန်ရက်တစ်ခုအနေနဲ့ကြားထမ်းခဲ့တဲ့ဥပဒေဟာဆိုတော့ဝေဖန်ရမယ်ဆိုရင်တော့ဒါလုံးစုံကြီးအမြင်နဲ့ပြည်သူတို့ကိုသိချုပ်ဖို့လက်တံတစ်ခုအနေနဲ့ရန်ရက်တစ်ခုအနေနဲ့ကြားထမ်းခဲ့တဲ့ဥပဒေလိုပဲသုံးသပ်လို့ရတယ်ပေါ့နော်ခုနကမတင်စာပြောသွားတဲ့အထက်မှာဒီရက်ကြီးအုပ်ချုပ်မှုများယူကောက်ပွဲမှာရက်ကြ ဒီအင်အားဥပဒေတော့မဟုတ်အသက်ဆက်ရှင်ရဲ့ပြည်သူတိုင်းအထူးထူးရေးောက်ပွဲမှာလို့တရားရေးောက်ခွင့်မရတာပေါ့နော်ဆိုတော့အခုဥပဒေအစ်မှာဆိုရင်လည်းဒါဒီအင်အားဥပဒေတော့မဟုတ်အသက်ဆက်ရှင်ရဲ့ပြည်သူအင်အားစုကိုယ်စားလှယ်တဲ့ဥပဒေတော့ရောက်မှာရောက်ချောက်ရောက်ရှိရဲ့ဆိုရင်တော့မှတရားဥပဒေတော့ရောက်ပြီးတော့ဆန္ဒမဲ့ပြန်ဆိုရှိရဲ့ပေါ့နော်ဆိုတော့ဒီဥပဒေထဲမှာဆိုရင်မှအဲ ဒီပေါက်ပွဲတွေကိုစီမံနေတဲ့လူတွေကမြို့နယ်အုပ်ချုပ်ရေးမှုတွေခရိုင်အုပ်ချုပ်ရေးမှုတွေဖြစ်နေတာပါအခုချိန်ဆိုလဲဒါအများထက်ဒီလက်အောက်မလာစက်ကတော့ဒါလဲဆိုတော့ပြည်သူလူထုကရေးကောက်လိုက်တဲ့ကိုယ်စားလှယ်ကိုအမြင်ကြီးကိုရှင်းရဆိုရင်တော့ခရိုင်အုပ်ချုပ်ရေးမှုအတူတူခန့်အပ်တာပေါ့နော်ခရိုင်ကမကြိုက်ဘူးဆိုရင်သူ့မှာခရိုင်မျိုးတော်ထုတ်ပိုင်ခွင့်ထုတ်စားပိုင်ခွင့်ရှိန
ရှိနေတော့မှာပဲအဲ့တော့မတင်စာကြီးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျနောက်ထပ်ပြင်းနေဆွေးနွေးမဲ့သူတူကိုဖိတ်ခေါ်ကြပါလေဥရအောင်မှာဥရအောင်ကတော့ရောင်တိုင်းဆွတ်တော်ကုစလေဖြစ်ပါလေဥရအောင်ကြားပါလားခင်ဗျအခုလုံးမဲ့ရေကောက်ပွဲမှာအခက်ခဲတွေရှိမယ်ဆိုရင်ဘယ်လိုဟာမျိုးတွေသတိထားမိလဲခင်ဗျဟုတ်ကဲ့ဘူးရေကျက်ဖို့အတွက်ကြည်ကြတဲ့ကြည်ကြရေးဖွဲ့ရေကျွန်တော်လိုက
not the chaga. Kunaga, Chigani, your starting user when you did the bono. Tana Lurue, Anabaizumu, the Badana, Tamino to be like the Vigano in Java. You got Luru a metoni, Piavali. Lalose and Nidaya, general, a tender thing with Yaki Lai bono. Yaki Lai, you are also sending a UK like the Yai Mu, say Moody, Yai Moody, Ocho Yi Moody, Wodo, General Dubu Nija UK men. ဒီရလာတီကိုတော့ကျွန်တော်တက်ဆိုင်ရာကသူ့ရင်ပြောင်းတဲ့ဝင်ရှိကြအာတုံကိုစားပြောနေရာကရွေးချယ်ရေးစနစ်ပေါ့နော်အရင်တော့သူတို့ရှိရင်စေရင်ဇူးအနေပြီးတော့စေရင်မှုကိုယူလိုက်တယ်ရွေးပြီးဆိုဒီလူတွေပါဝင်မှုကိုပြီးွားပြီသူတို့ရွေးချယ်လိုက်တဲ့စေရင်မှုတွေအနေနဲ့ချင်းချင်းစုပေါင်းပြီးရောရာယီမှုယူတဲ့ရာယီမှုအနေနဲ့အချုပ်အမှုယူတယ်ဒါအရင်ပုံစံအခုကျတော့လူတွေပါဝင်ရွေးချယ်မှုကနောက်ဆုံး
ပေါ့အရင်ကတော့ဒီတကယ်ဂျန်နယ်အထူးထူးရွေးကောက်ပွဲကတော့လူတွေအားလုံးတဲ့ကြောင်နဲ့ပြင်ကြဆင်ကြပါဝင်ကြတွေ့ခဲ့ရပါတယ်ကျွန်တော် energy နိုင်ရခဲ့တဲ့ရွေးကောက်ပွဲမှာဒီရကြေးရုပ်ချုပ်မှုကရွေးကောက်ပွဲနဲ့ပတ်သက်လို့ root ကြားထဲမှာ awareness ပေါ့သူတို့စိတ်ပါဝင်စားမှုဘယ်လောက်များသတိထားမိလဲ
စိတ်ဝင်စားမှုရှိတယ်တော်တော်အထူးထူးရွေးကောက်ပွဲအနေထားတော့မဟုတ်ဘူးပေါ့နော်ကျွန်တော်လုတ်တဲ့အချိန်ပေါ့နော်လုတ်တဲ့အချိန်ကဒီတစ်လအချိန်ရပါတယ်ကြာ။နှုံမာလာတရနေ့က10ရက်နေ့ကနေစပြီးတော့ဒ
ဒီကဘောနဲ့ပတ်သက်ပြီးတော့ဒီကဘောရဲ့တန်ဖိုးပေါ့တမိုင်းတန်ဖိုးပေါ့ပုံနဲ့ပြီးတော့ဒီလိုအနေအထားမျိုးကိုအလွယ်တကူရခဲ့တာမဟုတ်ပါဘူးဆိုတာကိုကျွန်တော်ပြောပြရသလိုကျွန်တော်အများကြီးပေးဆက်စရိလာခဲ့ရတယ်ဒီအားကြီးအကျိုးပြနေတဲ့အခုလိုမျိုးအနေအထားရောက်ရှိလာတယ်ပြီးတော့ဒါကိုတန်ဖိုးထားလေးစားတော့အဖြစ်သတိချာချာပါဝင်ပြီးတော့လုပ်ငန်းဆောင်ရွက်ပေးဖို့ကျွန်တော်ရွေးချယ်လိုက
ဒီလိုက်မောင်မခဏနေပြပါအောင်ခင်ဗျာကျွန်တော်ရှင်တွေလှည့်ပေးကြပါလေအရင်ဆုံးကုဇော်ရန်ရန်ကုန်မြို့ကကုဇော်ရန်ဆွေးနွေးလို့ရပါတယ်ဗျာမြန်မြန်လို့ရပါတယ်ကုရန်အောင်ရှိပါတယ်မတ်တင်သာရှိပါတယ
်နိုင်ငံတော်အစိုးရအနေခိုင်းလိုက်တဲ့ကောင်ကပြည်သူနဲ့တိုက်ရိုက်ရှိတွေ့တဲ့ဒါကျွန်တော်တို့အစိုးရတည်တည်တခုပါပဲအဲ့တော့သူ့ရဲ့အတော်ဝင်တွေကလည်းများတယ်ရအခန်းခေါ်မှာကာကြီးကနေပြီးတော့လာကြီးတီ30ချက်ရှိတယ်လူတို့ရဲ့ဘဝအခြေအနေအားလုံးကိုသူကအောက်ခြေဆောင်ရက်တာပဲအဲ့တော့ဒီမှာကျွန်တော်ကပြောချင်တာလူတို့ရဲ့ရွေးချယ်တင်မြှောက်မှုအပိုင်းရောလူတို့ရဲ့အခွင့်အရေးတွေရောတော်တော်လေးဆုံးရှုံးတာတွေ့ရတယ်ဥပမာကကျွန်တော်တို့ရပ်ကွက်တင်မှာဆို60ကျောင်းမြေအောင်6ဒကောင်စင်းရဲနဲ့မဲပေးခွင့်ရှိတယ်တရင်တယောက်ပဲအဲ့တော့ဆိုလိုတာက60ကျောင်းမြေအောင်6ကဒကောင်စင်းကြီးအဲ့ကျွန်တော်တို့ရပ်ကွက်မှာအိမ်ငှားနေတဲ့လူတွေကအဲ့ဒါတော့မကတာအဲ့တော့အဲ့လူတွေရဲ့အခွင့်အရေးဒီလူတွေကခွန်ဆောင်တာပဲဒီလူတွေနိုင်ငံသားပဲအဲ့လိုပဲအိမ်တိုင်းမှာအိမ်နောင်ဦးစီးတယောက်ကသာလျင်မဲပေးမယ်ဆိုရင်ကျန်တဲ့9ယောက်ကမပေးရတော့ဘူးသူနဲ့သဘောထားတိုက်ဆိုင်ခြင်းမှာတိုက်ဆိုင်မှာပေါ့နော်အတိတရားသူခြင်းမှာသူမှာပေါ့နောက်တစ်ခုကဒီရက်ကြီးအုပ်ချုပ်ရေးမှုကဆိုလို့ရှိရင်ကျွန်တော်တို့တော့တိုးနေမှာဆိုရင်အာဏာ90ရရဟုတ်လားရက်ကြီးအုပ်ချုပ်မှုအာဏာလေးရတယ်အနောက်ကလေစီဥက္ကဋ္ဌတောင်းလေးရတယ်နောက်ကမြေစစ်ဥက္ကဋ္ဌတောင်းလေးရတယ်အခြားတောင်းတွေလည်းခါးလျော်စွာရတယ်အဲ့တော့အဲ့လိုရတဲ့အခါကျတော့အရင်အရေးကြီးတဲ့အခါကျတော့တောနယ်ဒီမှာဟောဒီစိတ်ဆဟာဘယ်လောက်အရေးကြီးတယ်ဆိုတာကိုကျွန်တော်တို့ဘယ်လောက်အရေကိုကြီးလုပ်နိုင်လဲအခြေခံအချက်လက်တွေရောပြုမိမှုလူသေးတယ်ဒီတိုင်းကတော့လူသေးတယ်လို့ပဲကျွန်တော်ပြောချင်တယ်ခင်ဗျာ
ဟုတ်ကဲ့ကုဇော်ရန်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ကုမြင့်ထီနမောင်ယူပါပါကုမြင့်ထီတူတူတူဆွေးနွေးမိများလို့ရပါတယ
်ပြီးတော့ကျွန်တော်တို့ဟိုတလောအကိုပဲကျွန်တော်ရတိကျဟိုပါပေါ့နော်ကျွန်တော်တို့ရကြည့်ဥချုံဥက္ကဋ္ဌရွေးချယ်ပဲလောက်ကြတယ်လောက်ကြတဲ့အခါကျတော့ကျွန်တော်တို့ဒီသူ့နယ်မှာဆိုလို့ရှိရင်ကျွန်တော်တို့ပြည်သူကနေပြီးတော့ဟိုတဘောကြတဲ့ဥက္ကဋ္ဌမဖြစ်သေးနဲ့ဟိုမဲတွေကိုသူတို့ကနေပြီးတော့တစ်ဖက်ကပေါ်တော့ဆက်ဖွဲ့စည်းရနေတော့မဲတွေကိုကျိုတင်မဲတွေယူပြီးတော့အနိုင်ရတော့တာမျိုးတွေရှိရပြ။နောက်တစ်ခုကစောစောကကောင်မလေးတယောက်ပြောသွားတဲ့အထက်ပိုင်းကျွန်တော်တို့ဒီဟိုဟာပေါ့အိမ်ကောင်းစုစင်းဟိုဧသင်းနဲ့ပတ်သက်ပြီးတလားဆိုင်နေဆိုတာဒါရက်လည်းပြည့်ပြည့်နေတယ်ဗျ။ဘာလို့လဲဆိုတော့ကျွန်တော်နမောင်မြို့မှာမြို့နယ်မှာသူတို့ကြီးရင်ကျွန်တော်တို့ဒီရန်ကုန်မှာသွားလှုပ်လှုပ်ရှားရှိရဲစားပြုံးရပါသွားလှုပ်လှုပ်နေတဲ့ကလေးတွေမှာမှတ်ဖို့နေမရှိတဲ့အခါကျကျွန်တော်ကိုယ်လည်းမှတ်ဖို့နေလိုက်လို့ပြရတယ်နောက်တစ်ခုကစောစောကပုံကိုသူပြောသွားတယ်လို့ပဲကကျွန်တော်တို့60ကျောက်မြင်တော့66ဆိုတဲ့အတိုင်းတာတစ်ခုနေနဲ့ကျွန်တော်တို့တခြားမျိုးတွေပါအိမ်ငှားနေနေရတဲ့လူတွေရှိတယ်ကအခက်ခဲရှိတယ်ကအဲ့ကလူတွေလဲပေးပိုင်မှုမရှိဘူးကအဓိကကတော့ဟုတ်သူမှုကြောင်းတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနေရီမှာအလုပ်လုပ်နေတဲ့လူတွေရဲ့မဲပေးပိုင်ခွင့်ရဖို့အတွက်ကလည်းအရေးကြီးတယ်ကအဲ့အစဉ်တလတန်းမယ်ဆိုတဲ့ကိစ္စနေမှာတန်းရဲဆိုတဲ့ကိစ္စတည်းဒါကြီးလည်းမဖြစ်သေးဘူးက
ဟုတ်ကဲ့ကော်မတီကျေးဇူးပါ
ဒီတွေမှာ
ဟုတ်ကဲ့ချုပ်ချုပ်ကြော်လာဟုတ်ကဲ့ကွန်မတီပြောတာသဘောပေါက်ပါပြီကျွန်တော်နောက်တူသွားရှင်တူဖိတ်ခေါ်ကြပါလေကုဇင်မင်းအောင်ကြောက်ကရွာပါတယ်တူတူတူလေးဆွေးနွေးမြေမြန်လို့ရပါတယ်ကုဇင်မင်းအောင်ကြားပါလားကုဇင်မင်းအောင်အများလို့ရှင်ကုတင်သေးမောင်ကုတင်သေးဝင်ပြည်မျိုးပါကုတင်သေးဝင်ကြားပါလားခင်ဗျဟုတ်က
ဲ့ကြားပါ
တယ်ဟုတ်ကဲ့ကုတင်သေးဝင်တူတူတူဆွေးနွေးမြေမြန်လို့ရပါတယ်
ရည်ကြည့်ရတော့ကျွန်တော်တို့လည်းကြည့်ရပြည်ပြည်စုံမှုမရှိတော့ကြတဲ့လက်ရှိအခြေအနေချင်းတဲ့ဥပဒေရှင်ကျွန်တော်တို့ကကြိုးစားပါတယ်ဒါပေမဲ့ကြီးချဲ့ရေးဖို့ကအရေးကြီးတယ်ဗျကြီးချဲ့ရေးဖို့ကတမန်တမန်ချဖို့လိုတယ်မှန်မှန်ကန်ကန်ဒီကျွန်တော်တို့ခုထုတ်ပြန်လိုက်ချက်တရားကြီးဒီစင်ဥပဒေနဲ့အပြည့်ကြီးကြီးချဲ့ချဲ့နိုင်ငံဆိုင်ရမယ်ဆိုရင်တော့အကောင်းဆုံးကြည့်လိုက်မယ်ဒါပေမဲ့ကြီးချဲ့ရေးဖို့ဒီကအဲ့လိုမဟုတ်ပဲနဲ့ဗျာအဲဆေးအင်းကမဲမပြေတဲ့နဲ့တယောက်ကထောက်ခံဆေးအင်းကနှစ်ယောက်ကနေပြီးတော့အတယောက်ကအစိုးရတွင်နှစ်ယောက်ကထောက်ခံကျွန်တော်တို့ကလည်းငုတ်တုံနေနေတယ်အာနာမှုအကြောင်းရုံးမှုတွေနဲ့ပဲကျွန်တော်တို့လက်ခံနေရတယ်အများကြီးပဲအဲ့လိုမဖြစ်အောင်လို့စောင့်ကြည့်ရဖို့လေလိုတယ်လို့ကျွန်တော်တို့မြင်နေတယ်အဲ့ဒါကြည့်ရေးဖို့ရနေလို့ပါမှာ
ဟုတ်ကဲ့ဟုတ်ကဲ့ကု
အုပ်ချုပ်ရေးမှုတွေအချင်းဒါလေးကပြည့်ရင်းတာတွေကိုအရင်ကတည်းကလည်းကျွန်တော်တို့သက်ဆိုင်ရညွန့်နယ်အုပ်ချုပ်ရေးမှုညွန့်နယ်မှာတွားရောက်ပြီးတိုင်ကြတော့လည်းပဲအဲ့ဒီအချင်းဒါလေးကပြည့်ရင်းတဲ့အုပ်ချုပ်ရေးမှုတွေကိုပုံမှန်စက်ပြည့်သူတို့အုပ်ချုပ်ရေးပုံမှန်စက်ပြည့်တွေကအရင်လိုချင်မရှိဘဲနဲ့ကာကွယ်ရဲဗျာအဲ့ဒါတွေကညွန့်နယ်အုပ်ချုပ်ရေးကမပြည့်စုံဘူးပေါ့
ဟုတ်ကဲ့ကိုတင်ထင်းဝင်ကျေးဇူးပါကျွန်တော်အချိန်လေးနည်းနည်းလေးကတ်နေလို့ကျွန်တော်အရင်ဆုံးကိုရန်အောင်ကိုမင်းကျင်ပါလေခင်ဗျာခုနကဆွေးနွေးသွားကြတဲ့အထက်မှာလည်းပါပါတယ်ကျွန်တော်ရှိရောက်လာတဲ့စာရီထဲမှာလည်းပါပါတယ်ဒီခြေရက်ခြေအုပ်ချုပ်ရေးဖူးများရွေးကောက်ပွဲကိုတချို့ကတော်လေးမျှော်လင့်ကြတယ်ဘာလို့လဲဆိုတော့အရင်ခေတ်တုန်းကဘာပြောပြောခုနကရှေ့မှာတယောက်ပြောသွားသလိုပဲမဲလိန်ပြီးတော့အနိုင်ရခဲ့တဲ့လူတွေရှိပါတယ်တဲ့အာနာချီးတဲ့အဖွဲ့တွေကနောက်တစ်ခုကဩဇာအာနာငွေကြီးဩဇာလည်းရှိပါတယ် ပါတဲ့လူတွေအဖွဲ့အစည်းတွေနောက်ခံနဲ့တက်လာတဲ့လူတွေလည်းရှိပါတယ်ဒီရွေးကောက်ပွဲမှာကဘယ်လောက်ထိလွတ်လပ်လပ်နဲ့လုပ်နိုင်မယ်ယူဆပါလဲခင်ဗျာ
အဲကျွန်တော်တို့ကတခါတလေကြတော့လက်ရှိအခြေအနေကိုကြဲခတ်တဲ့အခါမှာအတိတ်ကဖြစ်ဖြစ်နေတဲ့ကျွန်တော်တို့ဟိုတံတရားနဲ့ချင်းကတာကတော့ဒါကတော့ဖြစ်လိဖြစ်တာရှိတဲ့သဘောပေါ့နော်အခုကျွန်တော်ပြောတော့အင်အားကြီးပြောရရင်မဲလိမဲကိုဆိုတော့အခုဒီအခုကျွန်တော်လုံးမဲ့ပွဲမှာအဲ့လိုလုပ်လို့မရပါဘူးတော့သက်ဆိုင်ရာလက်တော်ကိုယ်စားလှယ်ရှိပါတယ်နောက်ရက်ကွက်ကသူတို့ကိုယ်လည်းလွတ်လွတ်လပ်လပ်နဲ့မဲပေးလို့ရတယ်အော်ကျွန်တော်ဘက်ကလည်းမှတ်တမ်းမှတ်ရနဲ့အလုပ်လုပ်ပုံနေဆိုတဲ့လုပ်ပြန်ဆောင်ရနိုင်အောင်ကျွန်တော်ဘက်ကလည်းကြိုတင်ပြင်ဆင်ထားပါတယ်။နောက်ဆုံးအပေးစီတီကျွန်တော်တို့မှတ်တမ်းတင်ထားရတယ်ပေါ့နော်။ဆွေးနွေးမိန့်ညွန့်ချက်တွေကပါပါတယ်။အဲဒီလိုတော့အေးသာစနစ်ကြလုပ်ထားတဲ့အတွက်ကြောင့်မလို့အဲ့ဒီမဲလိမ့်မဲကုန်းမဲကိစ္စကတော့တိတ်ဆို
းဟုတ်ကဲ့ခင်ဗျာကိုရောင်အတန်လေးနဲ့ကြောက်ပါပါလေဖုန်းလိုင်းကျွန်တော်ပြန်ခေါ်ပါမယ်။နောက်တူကျွန်တော်မတ်တစ္စာကိုပြန်ခေါ်ချင်ပါတယ်မတ်တစ္စာကြောက်ပါလားခင်ဗျာ
။ဟုတ်ကဲ့
။ဟယ်လို
ဟုတ်ကဲ
့မတ်တစ္စာကြီးခုနကဆွေးနွေးသွားတဲ့အထဲမှာကြီးချဲ့ရေးအဖွဲ့ဆိုတဲ့ကိစ္စမှာဒီရွေးကောက်ပွဲတွေအတွက်ကြီးချဲ့ရေးအဖွဲ့တွေလိုက်ဖွဲ့ကြတာပေါ့နော်ခုနကကိုရောင်ပြောသွားတဲ့အထဲမှာလည်းပါပါတယ်လွှတ်တော်မတ်တွေကကြီးချဲ့ပြီးခုလှုပ်ဆောင်နေကြရှိပါတယ်အဲ့ဒါတွေကဘလောက်ထိမှန်မှန်ကန်ကန်အနေထားနဲ့လုပ်နိုင်ပြီလို့ထင်ပါလဲခင်ဗျာ
ကျမတို့ဒီစပြီးတော့ပေါ့နော်ဒီဥပဒေကိုအကြံပြုရင်အထင်တွေခင်ဗျာကျမတို့ဒီကြီးချဲ့ရေးအဖွဲ့ဆိုတာအထက်ကိုရွေးကောက်ပွဲကော်မရှင်ကိုဒီလိုမျိုးလုပ်ပါဆိုပြလိုက်တာပို့ပြီးတော့တမတမစနိုင်တယ်ပို့ပြီးတော့အဲဈာနေအဖွဲ့ကြီးကိုဖြစ်တယ်ပေါ့နော်ဒါပြင်သူတို့မှာဒီစနစ်ရှိတယ်ဒါပေမဲ့အခုဒီဥပဒေအစ်မတော်တာမျိုးတွေပေါ်မှန်ပါမလာခဲ့ဘူးပေါ့ဆိုတော့ဒီကြီးချဲ့ရေးအဖွဲ့ဆိုတာကြီးကဒီကောင်ဖွဲ့စည်းပေးရမယ်။နောက်ယမိယဖဆိုတဲ့အသုံးအနှုန်းမျိုးတွေတုံးထားတယ်။ဒါယမိယဖဆိုတော့လူကြီးတွေပေါ့။လူကြီးတွေဆိုကြတဲ့ကချိန်ထဲမှာလူတို့ချိန်မှာလူငယ်လူလက်တွေရဲ့ပါဝင်မှုတစ်ခါတည်းကန့်သက်ထားတယ်လို့ဖြစ်တဲ့အပိုင်းလေး။နောက်ဒီစီးကြရေးမှုအဖွဲ့တွေအရှိကဘာလို့ဒီလိုပြပါပြောသွားသလိုပဲစိတ်ကိုအရေးကြီးပါတယ်။သူတွေကဒီကောက်ပွဲဖြစ်တဲ့အလျှောက်လုံးတမတမတောင်းမှုတရားမျှတမှု၊ဒါပြင်ဒီအရင်းပွားမှုကိစ္စတွေမှာလည်းသူတို့ကဖြေရှင်းပေးရမယ်တောင်းဝင်ရှိလာတယ်။ဒါပေမဲ့တကယ်တကယ်သူတို့မှာအလောက်ထိဖြေရှင်းပေးဖို့အတွက်စက်ပတ်စတိပေါ့နော်။သူတို့ရဲ့ဒီဟိုဒီစနစ်တွေသူတို့ပြီးတာဘလို့ခက်ရှင်မတမ်းမျိုးမသိနိုင်တာဒါပြင်အခုလက်ရှိအားလုံးကြောင်းနေကြတဲ့ပါတီဒီလွတ်တော်ကိုယ်စားလှယ်တွေကဒီကြီးကြပ်ရေးအဖွဲ့တွေကိုဝိုင်းဝန်းစုညီပေးဖို့ကြီးကြပ်ပေးဖို့တွေဟာစိတ်ကိုအနေနဲ့များပါတယ်ဒါပေမဲ့ဒီရေကောက်ပွဲဒီပါတီတွေကပါတီအတွက်ကျင်းပတဲ့ရေကောက်ပွဲမဟုတ်ပါဘူးဒါကျမတို့ပြည်သူတွေအတွက်ကျင်းပတဲ့ရေကောက်ပွဲပါပါတီကိုစားပြီးလို့အညာလည်းမဟုတ်ပါဘူးဆိုတော့ဒီဒီတော့သူငါတော့ပါတီတွေကကိုလိုစင်းနဲ့ပုံစံဖြစ်သွားအောင်ဒီကြီးကြပ်လုပ်တဲ့ခါမှာဝင်ရောက်ပြီးဆက်ဖက်တာတွေပါဝင်နိုင်လို့တင်ပို့ပြီးတော့အန်လီရဲ့ညားလာနိုင်တယ်ပို့ပြီးတော့ချုပ်ခင်းမှုတွေဖြစ်လာနိုင်လို့ကျွန်တော်ယူဆတယ်ဆိုတော့ဒီကြီးကြပ်ရေးမှုတွေကိုလုံးဝလွတ်လပ်ခွင့်ပေးပြီးသူတို့လုပ်တဲ့ခါမှာအကြံပြုတာ
ကျွန်တော်
အဲသူတို့ထောက်ပံ့ပေးတာမျိုးပဲဖြစ်တယ်
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့လို့ကျွန်တော်နောက်ဆုံးကိုရောင်ကိုမေးချင်ပါတယ်ခုနမတ်တင်စာပြောသွားတဲ့အချိန်မှာကြီးကြပ်ရေးမှုတွေကပါတီကနေပြီးတော့အမတ်တွေလောက်တာကနည်းနည်းအနည်းအများလားလို့သူကအဲ့လိုသုံးသပ်ထားတော့အဲ့ဒါလေးနဲ့ပတ်သက်လို့တို့လေးနည်းလေးဖြေပြီးသွားလား
ကျွန်တော်ကတော့ဒါဆိုရင်မူလွန်ခဲ့တယ်လို့ပဲကျွန်တော်ယူဆပါတယ်အရင်တုန်းကလုံခဲ့တဲ့လုံကြီးလုံကအနေနဲ့ပတ်သက်ပြီးတော့ဆိုရင်မကင်းဖြစ်တဲ့တော့လက်ခံပါတယ်တော့ယနေ့ချိန်ကာလမှာကျွန်တော်တို့တို့ရဲ့လုံခဲ့ဆောင်ရွက်ချက်တွေကိုတစ်ချက်ကြည့်စီချင်ပါတယ်ဒီတော့လဲဆိုရင်မကင်းဖြစ်ဖို့တော့မလိုဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဒါမျိုးချုပ်နေနေပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်တဲ့လီလိုက်စီစဉ်ချိန်ဆစ်တော့လို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်တင်စာရှင်းလက်ရည်နောက်တူဆွတ်တော်မတ်ဦးကြောင်ကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တော့ရှင်နေအားလုံးကိုလည်းကျေးဇူးတင်ပါတယ်တဲ့လီလိုက်စီစဉ်ဒီမှာပဲကျွန်တော်ကွန်ပြပါ
ကသားညူတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်ပါရှင်။တော်ရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့အင်္ဂါနဲ့စနေနေ့ညတွေမှာအခုလိုတိုက်ရိုက်လေလိုင်းစီစဉ်တွေကို VOA မြန်မာပိုင်းကတင်ဆက်နေပါတယ
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ American ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်3မှာအမေရိကန်အစိုးရရဲ့တရားစီရင်ရေးကဏ္ဍဖြစ်တဲ့ပြည်ထောင်စုတရားရုံးစနစ်ကိုပြဋ္ဌာန်းထားပါတယ်။ဒီတရားစီရင်ရေးကဏ္ဍမှာအမေရိကန်ပြည်ထောင်စုတရားရုံးချုပ်နဲ့အောက်ရုံးများဖြစ်ကြတဲ့ပြည်ထောင်စုတရားရုံးတွေပါဝင်ကြပါတယ်။အဲ့ဒီတရားရုံးတွေကိုကွန်ဂရက်လွှတ်တော်ကဖွဲ့စည်းပေးထားပါတယ်။ပြည်ထောင်စုတရားရုံးချုပ်ဟာအမြင့်ဆုံးအယူခံတရားရုံးအဖြစ်မှတ်ယူနိုင်ပေမဲ့ပုံမှန်၃ကခွင့်ပြုထားတဲ့အတိုင်းမူလအမှုတွေကိုလည်းပဲကြားနာစစ်ဆေးနိုင်ပါတယ်။ဒီပုံမှန်၃ဟာFederal Crimes လို့ခေါ်တဲ့ပြည်ထောင်စုနဲ့ဆိုင်တဲ့ပြစ်မှုများလို့အတိတ်ပဲဖွင့်ဆိုပိုင်ခွင့်နဲ့ပြည်ထောင်စုဥပဒေချိုးဖောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်လိုပြစ်ဒဏ်ချမှတ်မယ်ဆိုတာကွန်ဂရက်လွှတ်တော်ကိုဆုံးဖြတ်ခွင့်ပေးထားပါတယ်။ဒါအပြင်ရာဇဝတ်မှုအလုံးကိုဂျူရီဖွဲ့ကြားနာစစ်ဆေးခွင့်နဲ့နိုင်ငံတော်တစ္ဆာဖောက်မှုအပေါ်အတိတ်ပဲဖွင့်ဆိုခွင့်တို့ကိုလည်းပုံမှန်၃မှာပြဋ္ဌာန်းထားပါတယ်။ပ ပေါ့မှတုံအခန့်တက်မှာအမေရိကန်ပြည်ထောင်စုရဲ့တရားစီရင်ရေးအာဏာရပ်သည့်ပြည်ထောင်စုတရားရုံးများ၌တည်သည်လို့ပြဋ္ဌာန်းထားပြီးဒီပြည်ထောင်စုတရားရုံးတွေဟာအမှုတစ်ခုချင်းအလိုက်ဘလို့ဥပဒေကိုကျင့်သုံးမယ်ဆိုတာကိုလည်းပဲဆုံးဖြတ်ရမှာဖြစ်ပါတယ်။ပြည်ထောင်စုတရားရုံးတွေဟာပြည်ထောင်ပေးဖို့စီရင်ချက်ချဖို့ပြစ်ပခတွေကိုဖြေရှင်းဖို့ရှေ့ဆက်ဘာလို့ရမယ်ဆိုတာညွှန်ကြားဖို့အခ င်ဖော်ပြထားတာဖြစ်ပါတယ်။တရားရေးဆုံးဖြတ်ချက်တွေခိုင်မာစေဖို့ပြည်ထောင်စုတရားရုံးတွေကိုမထေမဲ့မြင်ပြုမှုတွေကနေအကာအကွယ်ပေးထားပါတယ်။တနည်းပြောရရင်မြေစုမစိုးတရားရုံးရဲ့အာဏာကိုဖိစန့်ခြင်းတရားခွင်အတွင်းမလေးမစားပြုမှုခြင်းဒါမှမဟုတ်တရားရုံးရဲ့လုပ်ငန်းဆောင်ရွက်ချက်ကိုဟန့်တားခြင်းတွေလုပ်တဲ့ဆိုရင်ချက်ချင်းပြစ်ဒဏ်ချမှတ်နိုင်ပါတယ်။အခန်း2ရဲ့အပိုင်း2ဟာတမတ်များတမှုများနဲ့ကောင်စစ်ဝင်များပါဝင်ပတ်သက်နေတဲ့အမှုတွေပေါ်မူလစီရင်ပိုင်ခွင့်ကိုလည်းတရားရုံးချုပ်ကအမြင်ထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဥပဒေများနဲ့အမေရိကန်ပြည်ထောင်စုကချုပ်ဆိုထားတဲ့နိုင်ငံတကာစာချုပ်များနဲ့အကျုံးဝင်တဲ့အမှုတွေဖြစ်ကြသောနိုင်ငံတကာရေချောင်းသွားလာမှုဆိုင်ရာအမှုများနဲ့ပြည်နယ်များအကြားနယ်မြေအငင်းပွားမှုများမတူကွဲပြားတဲ့ပြည်နယ်များမှာနေထိုင်တဲ့လူတွေကြားဖြစ်ပွားတဲ့အမှုအခင်းတွေနောက်ပြီးတော့အမေရိကန်နိုင်ငံသားနဲ့နိုင်ငံခြားသားများကြားဖြစ်ပွားတဲ့အမှုများကိုကြားနာစစ်ဆေးဖို့ပုံမှန်3အရာပြည်ထောင်စုတရားရုံးတွေကိုအာဏာအနှင်းထားပါတယ်။ပြည်ထောင်စုတရားရုံးတွေရဲ့အရေးကြီးဆုံးလုပ်ငန်းတာဝန်ကတော့သမ္မတဖြစ်စေ၊ကွန်ဂရက်စ်လွှတ်တော်ဖြစ်စေ၊ဖွဲ့စည်းပုံအခြေခံဥပဒေနဲ့မလျော်ညီတဲ့အာဏာအလွဲသုံးမှုတွေကိုထိန်းကွပ်ဖို့ပဲဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရမှာပါဝင်ခဲ့သူတဦးဖြစ်တဲ့အလက်ဇန်ဒါဟီမီလ်တန်ကတရားဥပဒေကိုအတိတ်ပဲဖွင့်ဆိုခြင်းသည်တရားရုံးများရဲ့အဓိကဆောင်ရွက်ရမယ့်တာဝန်တရားဖြစ်တဲ့ဖွဲ့စည်းပုံဆိုတာဟာတကယ်တော့တရားသူကြီးများကအခြေခံပင်မဥပဒေလို့မှတ်ယူရမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်ရှင
်။အမေရိကန်စုရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းထပ်မံအသိပေးကြားလိုပါရရှင်။အခုတော့ဗုဒ္ဓဘုနေ့နေနေခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
အမေရိကန်သမ္မတဒေါနယ်ထရမ့်ဟာမြောက်ကိုရီးယားပေါ်မှာပြင်းပြင်းထန်ထန်ဝေဖန်မှုတွေမလုပ်နေတော့ပါဘူး။အဲ့လိုပြောကြမယ်ဆာတောင်ကိုရီးယားမှာပြောတဲ့မင်းကွန်းထဲမှာပြဿနာပြည်တယ်အောင်ဖြေရှင်းဖို့နဲ့အကောင်းဘက်ကရှုမြင်ပြီးပြောကြခဲ့တယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုပြဿနာနဲ့ပတ်သက်ပြီးနောက်ဆုံးမှာတော့ပြည်လည်မှုရသွားမယ်လို့သူယုံကြည်ကြောင်းပြောကြခဲ့တာပါ။တောင်ကိုရီးယားသမ္မတနဲ့တနေ့လုံးတွေ့ဆုံဆွေးနွေးပြီးဆိုးမျိုးမှာလူလူကိုပြောကြရမှာတော့သမ္မတထရမ့်ကကိုရီးယားကျွန်းဆွယ်ဒေသတွေမြင့်တက်နေတဲ့တင်းမာမှုတွေပြေလျော့စေဖို့အတွက်တန်တမန်နီးလန်းတွေနဲ့တိုးတက်အောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ပြောကြခဲ့တာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေထဲမှာမိသားစုဆင်းရဲပထမတော့ကောက်ထားတဲ့အချက်လက်တွေရမိသားစုအလုံးရဲ့သုံးပုံတစ်ပုံဟာအထူးစောင့်ရှောက်မှုပေးဖို့လိုအပ်နေတဲ့အားနည်းချက်ချို့တဲ့မိသားစုတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး UNHCR ကပြောဆိုလိုက်ပါတယ်။ရောညာဒုက္ခသည်မိသားစုဆင်းရဲပထမတော့ကောက်ယူမှုမှာမိသားစု13,000ကျော်ဖြစ်တဲ့လူပေါင်း9,000ကျော်ရဲ့ဆင်းရဲတွေကိုကောက်ယူပေးစီသွားတာပါ။ပြင်သစ်နိုင်ငံဥရောပနဲ့နိုင်ငံခြားရေးဝန်ကြီးရှောင်းရစ်လီဒရိုင်ဟာမြန်မာနိုင်ငံတော့အတိုင်မန်ကန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနိုဝင်ဘာလ6ရက်နေ့မနက်ပိုင်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာရင်ဂျာရီပေါ်မှာအချမ်းဖက်မှုတွေနဲ့အိုးအိမ်ဆုတ်ခွာထွက်ပြေးနေကြတဲ့အခြေအနေပေါ်မှာပြင်သစ်နိုင်ငံကအလွန်အဆိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အာဆီယံအရှိတောင်အာဆီယံနိုင်ငံများအသင်းရဲ့32ချိန်ကျော်ထိပ်သီးဆွေးနွေးပွဲနဲ့တခြားသက်ဆိုင်ဆွေးနွေးပွဲတွေကိုဖိလစ်ပိုင်နိုင်ငံတော်မာချင်းပါတော်မှာမို့လုံခြုံရေးနဲ့ဆိုင်တဲ့ပြင်ဆင်မှုတွေကိုအထူးလှုပ်ဆောင်နေပါပြီ
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လင်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီးနက်ပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့ကဘာတော်လှားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.